Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါဗျာ VOA American တာမြန်မာပိုင်းအစီအစဉ်က2018ခုနှစ်အောက်တိုဘာလ5ရက်တောက်ကြနေမနက်ခင်းအစီအစဉ်ကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ။ဆိုင်းလုံမီတာ24.51တူကနေဖမ်းယူနိုင်နေကြသလို VOA ရဲ့ website စာမျက်နှာ voabamis.voanews.com နဲ့ Facebook စာမျက်နှာ voabamisnews တို့မှာအချိန်နဲ့တွင်ပြီးနားဆင်နိုင်ပါဗျာ။ကျွန်တော်စတင်မှုပြပါခင်ဗျာခုမနက်ခင်းစီစဉ်နေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါတရားသူကြီး Brett Kavanaugh ပေါ်ဆွဆွဲချက်ပြီးမှန်နေဆိုတဲ့အထောက်အထား FBI စုံစမ်းစစ်ဆေးမှုမှာမတွေ့ရဘူးလို့ Republican အမတ်တွေကပြောပါတယ်နိုင်ငံတော်ရဲ့နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဂျပန်နိုင်ငံလေးရဲ့ကြာခီးစဉ်ဒီကနေ့စတင်မှုရှိပါတယ်အမေရိကန်ပြည်ဝင်ခွင့် Visa ကန်ဆယ်မဲ့အစီအစဉ်အတွက် Online ကနေစပြီးလျှောက်လွှာတင်နိုင်ကြပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအပြုသတင်းတွေကြီးညာပြီးနားဆင်ကြမယ်သတင်းတော်တွေမှာဆိုရင်နိုင်ငံတကာအစိုးရတွေအနေနဲ့နေရာစုံခွာဆွတ်ပြေးနေကြတဲ့ဒုက္ခသည်ပေါ့အကာအကွယ်ပေးရေးတစားညော်ပါလာနေတဲ့ပေါ့
Of course there's no doubt governments need and must ensure the security of the citizens but this is entirely complementary
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီးပေါ်ကတက်ထောက်ပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာပြည်သူနားဆင်ရပါမယ်အဲ့ဒါပြင်ကြာခင်ကျင်းပမဲ့လက်နက်ချုပ်သေးရေးဆိုင်ရာကုလညီလာခံမှာရုရှားနဲ့ပြုတ်ကိုအပြင်းထန်ဝေဖန်ကောက်ကွက်ဖို့အမေရိကန်ကပြင်ဆင်နေတဲ့အကြောင်းအမျိုးသမီးတွေရဲ့မီတူးလှုပ်ရှားမှုဘလောက်အကောင့်ထဲပေါ်ဆောင်နိုင်ပြီလဲဆိုတာနဲ့ကမ္ဘာပေါ်မှာချင်းမျိုးတုံးတော့မလားအဆရှိတဲ့အကြောင်းအရာတွေအပါအဝင်နိုင်ငံတကာသတင်းတော်တွေကိုနားဆင်ကြဖို့ရှိပါတယ်နောက်ပိုင်းမှာအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းတော်စတဲ့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိနေဒေါက်ကီမြူတက်တို့ကြီးညာပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခံရဖို့သမ္မတဒေါ်နယ်ထရမ့်ကအမည်စင်းတင်သွင်းထားတဲ့ Brett Kavanaugh ကိုအတည်ပြုခံထားရေးအပေါ်အကောင်းအမြင်မျှော်လင့်ချက်ရှိနေတာကိုရောစိတ်မရှိတော့တာကိုပါအထက်လူတော် Republican ခေါင်းဆောင်တွေကြာတာပြီးနေကပြောဆိုကြပါတယ် Kavanaugh အပေါ်ဆွဆွဲချက်တွေနဲ့ပတ်သက်လို့ FBI ကစုံစမ်းစစ်ဆေးပြီးတင်ပြတဲ့အစီရင်ခံစာမှာဆွဆွဲချက်တွေမှန်ကန်တယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ Republican ခေါင်းဆောင်တွေကပြောပါတယ်အထက်လူတော်တရားရုံးကော်မတီဥက္ကဋ္ဌ Chuck Grassley ကတရားရုံးချုပ်မှာတရားသူကြီးအစ်တူရလာဖို့48နာရီပဲလူတော့တယ်လို့မျှော်လင့်ရပါတယ်ဆိုပြီးကြာသာပတိနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ယူတာပြည်နယ် Republican ထက်လွတ်တော်မှာ Orrin Hatch ကလည်းသူ့ကိုချက်ချင်းအတည်ပြုခံအပ်ဖို့လိုပါတယ်။ပို့ကိုရေးအထေအမြင့်မဲ့ဖျက်လို့ဖျက်ဆီးလုပ်တဲ့နိုင်ငံရေးမျိုးအတွက်ဒီမှာနေရာမရှိပါဘူးလို့ဆိုပါတယ်။ဒီချိန်ထဲမှာပဲဒီမိုကရက်ထက်လွတ်တော်အမတ်တွေကတော့တရားသူကြီး Kavanaugh ကိုကန့်ကွက်မဲ့ပေးဖို့အခိုင်အမာစုစည်းထားကြပြီဖြစ်ပါတယ်။ခံရေးကိစ္စအတည်ပြုမပြုဆိုတာအထက်လွတ်တော်တစ်ခုလုံးမှာစနေနေ့ကျရင်မဲခွဲဆုံးဖြတ်မှာပါ။အထက်လွှတ်တော်မှာ Republican အမတ် 52 ဦးနဲ့ Democrat အမတ်က 49 ဦးရှိပြီးအတည်ပြုဖို့ဆိုရင် Republican ဘက်မှာထောက်ခံမယ့်အရေအတွက်အနည်းဆုံး50လို့ပါတယ်။မဲအရေအတွက်တူညီတယ်ဆိုရင်ဒုသမ္မတ Mike Pence က Republican ဘက်ကနေထောက်ခံမယ့်ပေးပြီးအတည်ပြုနိုင်မှာပဲဖြစ်ပါတယ
်။နိုင်ငံတကာတမ်းမြစ်ဆေးသုံးဆက်မှုတိုက်ဖျက်ရေးဆိုင်ရာ Agency အရာရှိတွေနဲ့ Computer တွေနဲ့ Russia ဓာတ်ရုပ်လက်နဲ့အသုံးပြုမှုအသုံးချရမှာစုံစမ်းစစ်ဆင်နေတဲ့အဖွဲ့အစည်းတွေရဲ့ Computer စနစ်တွေကိုထိုးပေါက်ဝင်ရောက်ဖို့အတွက်ကြိုးပမ်းမှုနဲ့ Russia ထောင်လိုင်းအရာရှိ9ဦးကိုတရားစွဲဆိုလိုက်ကြောင်း American တရားရေးဌာနကစစ်သည်ပြည်နယ်မှာကြေညာလိုက်ပါတယ်။ Russia စစ်တပ်ထောင်လိုင်းအဖွဲ့ GRE မှာတာဝန်ထမ်းဆောင်နေတဲ့ Russia လူမျိုးတွေပေါ်မှာအရေးယူခဲ့တာဖြစ်ကြောင်းလက်ဆောင်ရှိနေချုပ်တဦးဖြစ်တဲ့ John Thomas က Washington မှာကြေညာလိုက်တာပါ။အဲ့ဒီထက်က3ဦးဟာ2016 American သမ္မတရွေးကောက်ပွဲမဲဆွယ်ကာလအတွင်း Democratic Party ဝင်တွေရဲ့ Computerတရီကိုဖောက်ထွင်းမှုနဲ့ဆက်နွယ်ပြီးဒီရွေးကောက်ပွဲကိုရုရှားခြားဝင်နှောက်ယှက်မှုတဲ့စုံစမ်းနေတဲ့အထူးစုံစမ်းမှုမော်လာကတရားစွဲဆိုခဲ့သူတွေဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့အခုသူတို့ကိုတရားစွဲဆိုမှုဟာရုရှားဝင်နှောက်မှုအတွက်မော်လာရဲ့စုံစမ်းမှုဆိုင်ရာနဲ့တော့မပတ်သက်ဘူးလို့တရားရေးဌာနရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ကိုပါယူထားတဲ့ဒမ်မဆာပြောပါတယ်။ရုရှားထောက်လိုင်း9ဦးကိုကွန်ပျူတာဖောက်ထွင်းမှုအွန်လိုင်းပေါ်ကငွေလိမ်လည်မှုကိုရီးချစ်လက်တွေခိုးယူမှုအပြင်ငွေမဲကိုငွေယူလုပ်မှုတွေနဲ့တရားစွဲဆိုခဲ့တာပါ။2014ဒီဇင်ဘာကနေ2018မေလအတွင်းရုရှားကစိုက်ဘာဖောက်ထွင်းမှုလုပ်နေကြောင်းနဲ့သူတို့ပြစ်မှတ်ထားသူတွေကတော့အမေရိကန်နဲ့နိုင်ငံတကာတားမြစ်ဆေးသုံးဆက်မှုတိုက်ဖျက်ရေးအဖွဲ့တွေ FIFA လိုအားကစားအဖွဲ့အစည်းတွေတားမြစ်ဆေးသုံးဆက်မှုတိုက်ဖျက်ရေးဆိုင်ရာအရာရှိတွေနဲ့နိုင်ငံပေါင်း30လောက်ကအားကစားသမား250လောက်ပါဝင်တယ်လို့ဆွဆွဲထားတာပါဒီအဖွဲ့တွေကရုရှားဆိုတာတားမြစ်ဆေးသုံးဆက်မှုကိုပံ့ပိုးပေးနေကြောင်းဖော်ထုတ်ခဲ့တယ်လို့2016နေရာဒီအိုလံပစ်ပွဲတော်နဲ့ဘရာဇီးရီယိုဒီဂျနေရိုမှာကျင်းပတဲ့မတန်ဆွမ်းသူများအိုလံပစ်အားကစားပွဲပါရာလံပစ်ပွဲတွေမှာရုရှားအားကစားသမားတွေဝင်ရောက်ရှင်ပြိုင်မှာကိုတားမြစ်မှုပေါ်မှာထောက်ခံမှုတွေကြောင့်ပြစ်မှတ်ထားတိုက်ခိုက်တာကိုခံခဲ့ရတာပါ
။ကမ္ဘာလုံးဆိုင်ရာလက်နက်ထိန်းချုပ်ရေးစာချုပ်ကိုရုရှားကချိုးဖောက်တာဟာငြင်းလို့မရဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပြီး Sajo will set the Chupon in Messuin, Russia, CA Swanjin, and Dandu Nimiao, American in a Malam Shana, Loyali Melule, when you met this car, Tadabrinima, 3 days or Suvari, Russia, Ruye, Novata 9M729 Cruise Don't Jiha, Tarawea Sisakunagun, Talabi, nuclear tapuana, the Bordu Sajo, Chupon in Elu, American at Osho Piorava. See Kalaga Chosu Tare, Dilbordu Sajo Ya, Urobane, American Nanga, Alaska Pinatija on Chicken and Shire, Talabi, Donji Riku, Paping Katatavari. Nuclear net, Mayuja Nibina do, Nibing Anni, Pete, Tala Cruz Donji Alungu, Tisajoga, Pipin Katatavari. Sajogo, Rashaga, Sebi Chupong Rajao, Say Ye net, and Maye, Losan Nigi, Nilan Alungu, American Pian Tonga Nirelu, Belgian and Brussels, Numa, Chimbare, now Atlantic Sajo, Nido, Pue, Kawi, Winjina, Siwe Dima, Winima Disca, Trinodigu, Piovari. Sajogo Chupau des Rebo, Rashaga, Senesai Ninsula B. American, Sajugu, Chupo Bido, Donji Kago isn't it to Tatar Alu, Akaima, Yosu Tabari?
Tio Suya, American and Nangay Seneku, Tay on Lopo, Tima Tajosa Nirello, American Tamara, Donald Trump, Suya Puega, Susu like Barry, Dutamara, Mike Pence, Chedabrini, Washington Ga, Hudson Tik Pamuara Yia Puma, Piojari, Mingoma, Tio Suya, Aju Mande, Nilandrin, Pumu Tetra Zabe, American and Democracy Yema, Wiam Hoshen Nirello, Piosu Gedalu, American Nangamata Chatamara, Tela Season Nirello, Lepio Barry, Shilare, American Machinpa, Majata, Yuka Puma, Tio Suya, Wiam Hoshen. ပြောချဖို့ရှိတယ်လို့ပြောဆိုခဲ့တာပါ။ဒုသမရပန်ဆာတယောက်ကမြန်မာနဲ့ပါတီဟာအမေရိကန်စီးပွားရေးလုပ်ငန်းတွေရုပ်ရှင်စတူဒီယိုတွေတက္ကသိုလ်တွေမူဝါဒရေးရာအဖွဲ့တွေပညာရှင်တွေသတင်းသမားတွေနဲ့ဒေတာရင်းပြည်နယ်နဲ့ဘဟုအစုအယားရှိတွေကိုဖိအားပေးပြီးအကျိုးမြတ်ရနိုင်တယ်လို့လည်းဆွဆွဲပါတယ်။အစိုးဆုံးကတော့2080ရွေးကောက်ပွဲတွေနဲ့2023ရွေးကောက်ပွဲတွေဥတီတဲ့ဝန်ကျင်အတွက်အမေရိကန်
ီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်ဒိုင်းထိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9839ဒိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်6နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆုံးပါတယ
်။ဒီဝီကနေတောက်ကြမနက်ဖက်သတင်းတွေကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီကနေ့မှာဂျပန်နိုင်ငံကိုလေးရကြာခီထွက်ခွာมาဖြစ်ပါတယ်။ဂျပန်နိုင်ငံတူချူမြို့တော်မှာကျင်းပမဲ့ဆယ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတယောက်ဖို့အတွက်သွားရောက်တာဖြစ်တယ်လို့နိုင်ငံတော်တမင်ငံပုဂ္ဂိုလ်ယုံကအောက်တိုဘာလ2ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီထိပ်သီးအစည်းအဝေးကိုဂျပန်ဝန်ကြီးချုပ်ရှီဇိုအာဘေကတဘာပတိကြီးဦးဆောင်ကျင်းပပြီးမဲခေါင်ဒေသ5နိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ဒေါက်ဆန်းစုကြည်၊ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်၊လာအိုဝန်ကြီးချုပ်သွန်လွန်စီဆူလစ်၊ထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ကြောင့်နဲ့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွန်ဖုတ်တို့တက်ရောက်ကြမယ်လို့ဂျပန်နိုင်ငံကြီးဝန်ကြီးဌာနရဲ့အောက်တိုဘာလ4ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2009ခုနှစ်ကတည်းကစတင်ကျင်းပလာတဲ့ဒီအစည်းအဝေးကိုဂျပန်နိုင်ငံက3နှစ်တကြိမ်အင်ရှင်ဖြစ်လက်ခံကျင်းပတာပါ။အောက်တိုဘာလ9ရက်နေ့မှာကျင်းပမယ်ဒီနေ့အစည်းအဝေးတွင်အပြန်အလှန်ချိတ်ဆက်မှုလူထုနဲ့တဘာဝပတ်ဝန်းကျင်ဆိုတဲ့အဓိကကဏ္ဍ3ခုမှာဖွံ့ဖြိုးတိုးတက်မှုနောက်ထပ်အားကောင်းလာအောင်လှုံ့ဆော်ရေးပေါ်ခေါင်းဆောင်တွေကြားအမြင်ပြည့်ဆွေးနွေးကြမယ်လို့ဂျပန်နိုင်ငံကြီးဌာနထုတ်ပြန်ချက်မှာပါရှိပါတယ်။အဲဒီနောက်မဲခေါင်ဂျပန်ပူးပေါင်းဆောင်ရွက်ဆန်ရအခြေခံမူတည်တစ်ခုကိုခေါင်းဆောင်တွေချမှတ်ကြမယ်လို့လည်းဖော်ပြထားပါတယ်။ဒီစဉ်တွင်ဒေါက်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တရားတွေ့ဆုံမှုရှိပြီးနှစ်နိုင်ငံအကြကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါ့အပြင်ဒေါက်ဆန်းစုကြည်ဟာဖူကူရှိမားဒေသကလေယာဉ်လုပ်ငန်းဝင်ကိုတွားရောက်လည်လာဖို့ရှိတယ်လို့ဂျပန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒေါက်ဆန်းစုကြည်ဟာ2016ခုနှစ်နိုဝင်ဘာလကတည်းကဂျပန်နိုင်ငံကိုတွားရောက်ဖူးပါတယ်
။ VOA ဟောဆက်ထားတာကဝန်ထမ်းထက်ဝက်ကျော်ကိုအလုတ်ဖြုတ်တာဒါမှမဟုတ်အလုတ်ဖြုတ်ဖို့အတွက်လုတော်မှာဖြစ်ကြောင်းချက်သတင်းတွေမှာပဲ VOA ကအကြေညာလိုက်ပါတယ်။သူတို့ဟာအနောက်အာဖရိကနိုင်ငံကနိုင်ငံခြားအရာရှိတအူးရဲ့ မလျော်ကန်တဲ့ငွေပေးမှုကိုလက်ခံယူခဲ့ကြောင်းဆက်ဆဲတွေ့ရှိခဲ့ပြီးတဲ့နောက်မှာအေးအေးယူခံကြရတာဖြစ်ပါတယ်။ဗဟိုအစိုးရထောက်ပံ့မှုနဲ့လဲပတ်နေတဲ့ VOA ရုံးရဲ့ Director Eminent Bennett ကဝန်ထမ်းအလုံးကို email နဲ့အသိပေးခဲ့တာဖြစ်ပါတယ်။ဒါဟာဗဟိုအစိုးရဥပဒေနဲ့စီမင်းစည်းကမ်းအရအေးအေးယူတာဖြစ်ပြီးဟောဆက်ဌာနကဝန်ထမ်း15ယောက်ကိုအလောက်ကဖြုတ်ပစ်တာဒါမှမဟုတ်ဖြုတ်ပစ်တော့မှဖြစ်ကြောင်းပြောကြားခဲ့တာပါ။ဒီ VOA ဝန်ထမ်းတွေဟာသူတို့သတင်းယူခဲ့တဲ့ data ကအရာရှိတဦးရဲ့မလျော်ကန်တဲ့ငွေပေးမှုကိုလက်ခံရယူခဲ့ကြောင်းဆွဆဲမှုတွေအတွက် VOAဝန်ထမ်းနဲ့စစ်ဆေးရရှိချုပ်ရုံးကတပြိုင်နက်စစ်ဆေးမှုတွေလုပ်ထည့်ပြီးနောက်မှာအခုလိုအရေးယူတာဖြစ်ကြောင်းလည်းပြောပါတယ်။ VOA ဟာဆာဌာနဟာအဓိကနိုင်ဂျီးရီးယားနိုင်ငံအပြင်နီဂျယ်၊ဂါနာ၊ချတ်နဲ့ကင်မရွန်နိုင်ငံတွေကပြည်သူပေါင်း30လောက်တက်ထုတ်လွှင့်နေတဲ့ဌာနဖြစ်ပါတယ်။လက်ငွေကိုကိုယ်တိုင်လက်ခံယူခဲ့မယ်လို့တန်လျက်ရှိတဲ့ဟောဆာဌာနအကြီးအကဲအပါအဝင်ဝန်ထမ်း15ဦးနဲ့စစ်တပ်ရင်းနဲ့မနဲ့မှာပဲ VOA ရုံးရှိမှာတွေ့ဆုံခဲ့ကြောင်းနဲ့သူတို့ဟာရုံးဝင်ခွင့်ကပ်ပြားရေးအသိခံအပြီးအရေးယူကြောင်းရေးသားထားတဲ့စာရွက်တွေကိုလက်ခံရယူခဲ့ကြတယ်လို့ကြံခဲ့တဲ့ဟောဆာဝန်ထမ်းတွေကပြောပါတယ်။
လုံခြုံရေးဗဒင်တပ်နီဘာကအာပြင်းတဲ့မလျင်နဲ့ဆူနာမီကြီးလိုင်းတန်တင်ထားတဲ့အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းပါလူမျိုးကဟိုတယ်တစ်လုံးရဲ့ပျက်စီးပုံတွေအောက်မှာလူတယောက်အသက်ရှင်နေနိုင်ပွဲရှိတဲ့အရေးလက္ခဏာအချက်ပြမှုကိုစံသက်တွေ့ရှိရတယ်လို့ပြင်သစ်ရှားဖွေကယ်ဆယ်ရေးအဖွဲ့တစ်ဖွဲ့ကကြေညာပရင်းနေမှာပြောပါတယ်။ပါလူမျိုးကဂျယ်လီဝင်းအဆင့်မော်ကျူဝါဟိုတယ်ရဲ့ပျက်စီးပုံတွေအောက်မှာပြင်သစ်ရှားဖွေကယ်ဆယ်ရေးအဖွဲ့ဖွန်ဗီယဲဒိုလဂျင်းစ်ရဲ့အဆင့်မြင့်ဤပညာသူရှားဖွေရေးဆက်တွေကနေလူတယောက်ရှိနေတာကိုတွေ့ရှိထားတယ်လို့အဖွဲ့ဝင်တူဖြစ်သူဖီလစ်ဘယ်ဆွန်ကပြောပါတယ်။ဒါပေမဲ့အဲ့လူဟာတတိယနေသလားဆိုတာကိုတော့မပြောနိုင်ပါဘူး။ရှာဖွေရေးဆက်ဟာအသက်ရှူတာနဲ့နှလုံးခုန်နေတာတွေအပါအဝင်လူတဦးသက်ရှိထင်ရှားရှိနေတာကိုပြတဲ့အရေးလက္ခဏာတွေကိုဖန်ယူနိုင်တယ်လို့သေဆုံးကပြောပါတယ်
။2020ပြည့်နှစ် American ပြည်ဝင်ခွင့်ဗီဇာကန်ဆယ်မယ့်အစီအစဉ်အတွက်လျှောက်လာပြီးစတင်လက်ခံနေပြီဖြစ်ပြီးအောက်တိုဘာ3ရက်ကနေနိုဝင်ဘာ6ရက်တွင်တင်သွင်းကြရမှာပါ။လျှောက်လာတွေကို online ကပဲဖြစ်ပြီးတင်သွင်းရမှာဖြစ်ပြီးတော့တိကျဆိုင်ရနဲ့ဖြစ်ပြီးတခြားတနည်းနည်းနဲ့တင်သွင်းလို့မရတယ်လို့လျှောက်လာတင်သွင်းဖို့အတွက်အခကျင်းငွေလည်းလုံးဝမပေးရပါဘူး။2020အတွက်ဗီဇာကန်ဆယ်မယ့်အရေးအတွက်5000ဖွင့်တာဖြစ်ပြီးတော့တင်သွင်းတဲ့လျှောက်လာတွေကကြပန်းရွေးချယ်မှာပါ။ရွေးချယ်ခွင့်ရှိတဲ့နိုင်ငံတွေကဘယ်နိုင်ငံမှာ900ကျပ်နှုန်းနဲ့ကျော်တဲ့ကန်ဆယ်မယ့်ပေါက်သူအရေးအတွက်ရမှာမဟုတ်ပါဘူး။လျှောက်လာဖြစ်ပြီးတင်သွင်းရမယ့် website လိပ်စာကတော့ www.dblottery.gov ဖြစ်ပြီးတော့အဲ့ဒီမှာညွှန်ကြားချက်တွေအပြည့်အစုံရှိပါတယ်။ဒီကန်ဆယ်မယ့်အစီအစဉ်ကိုအသုံးချပြီးလိင်လင်းလှည့်ပြဖို့ကြိုးစားတဲ့တခြား website အများပြားရှိတာကြောင့်လျှောက်ထားသူအနေနဲ့ဒီ website မှာပဲအချက်လက်တွေကိုဖတ်ရှုပြီးလျှောက်လာဖြစ်တင်သွင်းဖို့ American နိုင်ငံကြားရေးဌာနကအထူးသတိပေးထားပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာသွားခဲ့ကြတာပါကုကြီးညာဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီအများကြိုက်နိုင်ငံရေးလှုပ်ဆောင်မှုတွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအပေါ်အကြောက်တရားဝင်လာအောင်ပြောဆိုမှုတွေဟာဒုက္ခသည်တွေကိုအကာအကွယ်ပေးနိုင်မှုတဖြည်းဖြည်းညွန့်နေလာနေကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်နိုင်ငံတကာပြည်ပခါတွေနဲ့ဖိနှိပ်ညှဉ်းပန်းမှုတွေကထွက်ပြေးတင်းချောင်လာကြတဲ့ဒုက္ခသည်တွေကိုဘလို့အကာအကွယ်ပေးရမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေကြီးထွားလာနေတဲ့အကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကြီးအကဲကဂျနီဗာမှာကျင်းပတဲ့နှစ်ပတ်လည်ညီလာခံအတွင်းအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကြောင့် VOA သတင်းတောက်လီဇာရှလင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကုစော်ဝင်းလိုက်တင်ပြပေးပါလိမ့်မယ်ခင်ဗျာ
ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေဖိနှိပ်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရဆွတ်ခွာထွက်ပြေးရသူအရေအတွက်ဟာစံချိန်တင်ပြီး68တန်းခွဲအထိရှိခဲ့ပါတယ်။အများစုဟာကိုယ်နိုင်ငံအတွင်းမှာနေရရွှေ့ပြောင်းခဲ့ကြရတာဖြစ်ပေမဲ့အဲ့ဒီအထက်က25တန်းလောက်ကတော့ဒုက္ခသည်အဖြစ်နဲ့တခြားနိုင်ငံတွေကိုရောက်သွားကြပါတယ်။အဲ့ဒီ25တန်းသောဒုက္ခသည်တွေဟာနိုင်ငံတကာနယ်နိမိတ်တွေကိုဖြတ်ကျော်ပြီးဒုက္ခသည်တွေအဖြစ်ရောက်လာကြတာကြောင့်သူတို့တွေဟာ1952ခုနှစ်ဒုက္ခသည်များဆိုင်ရာပြည်ရင်စာချုပ်အရနိုင်ငံတကာရဲ့အကာအကွယ်ပေးမှုကိုရယူပိုင်ခွင့်ရှိပါတယ်။ဒါပေမဲ့အဲ့ဒီအခွင့်အရေးဟာတဖြည်းဖြည်းနဲ့ကွဲပြောက်လာနေပြီဖြစ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတက်ကပြောပါတယ်။တချို့အစိုးရတွေဟာဒုက္ခသည်ဘသူဖြစ်တဲ့နဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံနဲ့ဥပဒေကြောင့်အရာကျင်းမြောင်းတဲ့စီပေါင်တွေချမှတ်လှုပ်ဆောင်လာနေတယ်လို့ဆိုပါတယ်။ကိုယ်နိုင်ငံကနေထွက်ပြေးပြီးဒုက္ခသည်အဖြစ်အတိမတ်ပြုခံရရေးဟာတည်ရေးရှင်ရေးတမျှအရေးကြီးတယ်လို့ဆိုပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုလက်မခံဘဲငြင်းဆန်ဖို့အတွက်လုံခြုံရေးဆိုတဲ့အကြောင်းပြချက်ကိုမကြာခဏဆိုသလိုအသုံးချနေကြကြောင်း Focal Tech ကပြောပါတယ
်။ Of course there's no doubt governments need and must ensure the security of the citizens.
အစိုးရအသီးသီးကသူတို့နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံမှုရှိရေးကိုလှုပ်ဆောင်တဲ့နယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ဒီလိုလှုပ်ဆောင်ခြင်းကဖိနှိပ်ညှဉ်းပန်းမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်အကူအညီပေးတဲ့လုပ်ငန်းတွေကိုမထိခိုက်စေနိုင်ပါဘူး။ဒုက္ခသည်တွေဟာအကြမ်းဖက်မှုတွေအကြောက်တရားတွေဖြစ်ပေါ်အောင်လှုပ်ဆောင်သူတွေမဟုတ်ဘဲသူတို့ဟာ
ဒီကတော့နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံမှုရှိရေးကိုလှုပ်ဆောင်မှာမင်းကြီးတတ်ကပြောပါတယ်ထုတ်ကတဲ့တွေဟာအစွန်းရောက်အကြံဖက်လုပ်ငန်းတွေကိုစန့်ကျင်ကြတဲ့အတွက်ခါတရံမှာပြစ်မှတ်ထားတိုက်ခိုက်ခံကြရပြီးအာဓမ္မထွက်ပြေးတင်းရှောင်ရတဲ့အဆင့်အထိရောက်လာတယ်လို့ဆိုပါတယ်ဒါကြောင့်ဘေးကင်းလုံခြုံမှုကိုလိုလားကြသူတွေကိုလက်မခံခြင်းဟာမတရားဘူးလို့လက်ထောက်မဟာမင်းကြီးတတ်ကပြောပါ
situation, but the dehumanization of refugees of
Kabaji and Yopango Bechichi, Tongmai Mabe, Lila Lila, General Tumi, Mia de Logaro, Doka Dere, Shui Piauni Tandure, Pirin O in Songqua, Tapinija Dure, Nanga Mary, Lugon Teka, Game on Pumu, Sassan, Kanijare Kisaha, Soinzia, Gomari, Elo Sassan Kayaraha, Padazaga Kekeja, Pizone, Drin Chile, Miajalo, Hantamu, Pansi Tain Temu. Midazu in it, the Guerrilla Nitangayamu, Lurego, Compusilo, Sulai, Bionlai, Pansi Chono, Taburijan, Pipari,
Naganjana Mondimu, Lumoy Quechare Warane, Diuda Amu Jeniga, Lumu Tangwanjama, Mia Doda Tramu, Soy and Jangamune, a Chaudiari, Chipola, Dompo Nere, Yari, Chidelule, Latam Haminiga, Biobare, Dikesago, take that yin sign, Pishinjabulu, a Jantuga, Biobare. တမိုင်းကိုပြန်လေ့လာကြည့်တဲ့အခါနိုင်ငံသားတွေကိုအဲ့ဒီလိုမချင်းမငန်ဆက်ဆံခြင်းကကိုယ်နိုင်ငံသားတွေကိုပါအဲ့ဒီလိုဆက်ဆံလာစေဖို့လမ်းကြောင်းဖွင့်ပေးသလိုဖြစ်စေတယ်ဆိုတာကိုတွေ့ရှိရကြောင်းလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖော်ကာတက်ကပြောပါတယ်ခင်ဗျာကိုဇော်ဝင်းနိုင်ပြောပြသွားတာဖြစ်ပါတယ်အကာတက်ကိုညဉ့်ညက်နဲ့ရည်ရွယ်ချက်နဲ့အတုံးပြုရေးပေ
Tamaga, Aturi Nilagan, Patama Comedy, Siwigo, New York, Mima, Lamet, Tanilani, Sabido, the Ring Abaja, Tempama, Pibare, Tinivagani, Lisa Slim, people tied the Ringo, Kuchitotin, Pupia Bivalina.
American Vidonsuya, Diga Uzabi Lula Jabibu, Lenato Dine, Lunuis and Siwi Matangi, Tinivaga, American Miran Kuzale, Tamaji, Rubber Wood Car, Tabia Piosubari. American and Mamma do ye, Lunuisanya, Juicy Boribu, Sanjinere Kisayabibu, a pianta and Tobian Josubu, American Guzale Pony in a season Tarelu, Tamaji Woodcup Yobari. Erikisaya do ye, take Dama Shinidagaro, Agadana Saiba Sanya, Rashana do ye, change on with the Delu to up Yobari.
What they want to do is to limit the United States' ability to operate in space by.
ဒီလိုလုပ်ချင်တာကအာဂါဒါမှာအမေရိကန်ရဲ့စွမ်းဆောင်နိုင်စွမ်းကိုကန့်တတ်ချင်တာပါခြေကအပြင်ပြောရရင်ဂျိုလူတွေနဲ့ငင်းငယ်ရွယ်ချက်နဲ့တုံးတဲ့အာဂါဒါတွင်တခြားရှင်တွေကိုဂျိုလူဖြက်လက်နက်တွေနဲ့တိုက်ခိုက်နိုင်စေမဲ့အစီအစဉ်ကိုရှေ့ဆက်လုပ်ဆောင်ဖို့ဖြစ်ပါတယ်အာဂါဒါတွင်လက်နက်များချထားခြင်းအပေါ်ကန့်တတ်သည့်သဘောတူစာချုပ် ဥပဒေနဲ့ညီလိုက်နာရမယ်ကန့်တတ်ချက်ဟာကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးဒဏ်လူညီများရေးနဲ့အားလုံးအတွက်ခွဲခြားမှုမရှိလုံခြုံရေးတို့အားကောင်းစေဖို့အရေးအကြီးဆုံးလုံဆောင်ချက်တစ်ခုအဖြစ်မိမိတို့ယူဆပါတယ်လို့တရုတ်နဲ့ရုရှားတို့ကပြောခဲ့ပါတယ်အဆိုပြုထားတဲ့စာချုပ်မူကြမ်းအသစ်ဟာအထောက်အထားနဲ့အပြည့်ပြည့်နိုင်ခြင်းမရှိသလိုတကယ်အခြေခံပြဿနာကိုဖြေရှင်းဖို့လည်းမပါဘူးလို့တန်မာက ဒါနဲ့ပတ်သက်ပြီးမပါပါဘူးဒီကိစ္စဟာအာဂါဒါကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့အသုံးပြုရေးပေါ်ချင်းချောက်မှုတစ်ခုဖြစ်တယ်လို့တန်မန်ကြီးဝုဒ်ကပြောပါတယ
် When we ask the Russians and the Chinese why don't you take on this issue in full
ဒီကိစ္စကိုဘာကြောင့်အပြည့်အဝမထည့်သွင်းသလဲလို့ရုရှားနဲ့တရုတ်ကိုကျွန်တော်တို့မေးတော့သူတို့ကဟိုလိုလိုဒီလိုလိုလုပ်ပြီးတကယ်တမ်းဖြေရှင်းမှုမလုပ်ပါဘူး
အမေရိကန်ရဲ့ဒုတိယဦးစားပေးကိစ္စကဓာတုလက်နက်တွေသုံးဆွဲတာကိုပိတ်ပင်ဖို့အချက်ဖြစ်တယ်လို့တန်မာကြီးဝုဒ်ကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရုရှားဆိုရဟာဓာတုလက်နက်ဓာစီပိတ်ပင်ရေးဖွဲ့ OBCW ကိုတိုက်ခါချဖို့လှုံ့ဆော်ခဲ့တယ်လို့သူကပြောပါတယ်။ OBCW ရဲ့အဓိကလုပ်ငန်းကဓာတုလက်နက်ဆိုင်ရာသဘောတူညီချက်တွေကိုတကယ်တမ်းအကောင့်ထဲပေါ်ကြစေဖို့ဖြစ်ပါတယ
်။ You've seen many public statements by Russian officials dismissing independent
ဒီရကဓာတုလက်နက်အသုံးပြုရတဲ့စက်လင်းပြီးတရားလွတ်လပ်တဲ့လေလာသုံးသပ်သူတွေစုံစမ်းစစ်ဆေးသူတွေနဲ့ OPCW ရဲ့လုံဆောင်ချက်တွေကိုရုရှားတာဝန်ရှိတွေကပယ်ချတဲ့လူသိရှင်ကြားပြောဆိုချက်တွေအများကြီးတွေ့ထားရပါတယ်။ဒါကြောင့်စိတ်ကိုပြင်းထန်လာတဲ့ရုရှားရဲ့ဝါရဖြန့်ချီမှုတွေကိုတံပြန်ဖို့ကိစ္စဟာပထမဆုံးအဓိကလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်
။ စီးရီးယားအစိုးရဟာဘယ်တော့မှဓာတုလက်နက်အသုံးမပြုခဲ့ဘူးဆိုတဲ့ရုရှားရဲ့ပြောဆိုချက်ကိုအမေရိကန်နဲ့မဟာမိတ်တွေကတုံ့ပြန်ရမှာဖြစ်ကြောင်းနဲ့အဲ့ဒီရာဇဝတ်မှုတွေအတွက်စီးရီးယားနဲ့ရုရှားတို့တာဝန်ခံမှုရှိလအောင်လုပ်ရမှာဖြစ်ကြောင်းတမ်မန်ကြီးဝုဒ်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါအခုတော့အင်းကြီးချင်းတိုင်းပြည်တွေရဲ့သတင်းတပုတ်ကိုဆက်ပါမယ်ကမ္ဘောဒီးယားနိုင်ငံကို၅နှစ်အတွင်းအမေရိကန်ဒေါ်လာ15ဘီလီယံတန်ဖိုးရှိတဲ့ရွှေတွေစင်ကာပူနိုင်ငံကနေတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရားမဝင်တင်သွင်းခဲ့တာလားအာဏာပိုင်တွေရဲ့အကျင့်ပြစ်ချဆမှုလားဆိုပြီးတော့မေးခွန်းထုတ်စရာတွေဖြစ်နေတယ်လို့ကမ္ဘောဒီးယားအခြေစိုက် NGO အဖွဲ့တစ်ခုကထောက်ပြလိုက်ပါတယ်ဒီအကြောင်းဒေးဗစ်ဘွာလီနဲ့တွန်မိုင်းလစ်တို့သတင်းပေးပို့ထားတဲ့သတင်းကိုကိုကျော်အောင်လည်းဆက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုလိုငွေကြေးတန်ဖိုးပမာဏများပြားတဲ့ရွှေတင်သွင်းမှုတွေရှိခဲ့တာကိုဖော်ထုတ်ခဲ့တာကအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Mother Nature Cambodia ဆိုတဲ့အဖွဲ့ကဖြစ်ပြီးအစိုးရရဲ့စီးရင်အချက်လက်တွေကနေတဆင့်သိရလားလို့ဆိုပါတယ်။တန်ဖိုးများလာတဲ့ရွှေတွေစီးရင်မရှိဘဲစင်ကာပူကနေဝင်လာတဲ့ကိစ္စဟာဗန္နာရေးဆိုင်ရာပြစ်မှုကျူးလွန်မှုလားမှောင်ခိုတင်သွင်းခဲ့တာလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ Mother Nature Cambodia အဖွဲ့ကိုပူရဲထူထောင်သူ Alejandro Gonzalez de Vicen ကပေါ်ပူနေတော့ကပြောပါတယ
်။မေဆော့370တောင်းစမားနဲ့တက်ပြ
ကျန်ရင်380ရဲ့ရွှေကြောင်းတွေရဲ့တန်ဖိုးကဒေါ်လာ15ဘီလီယံကျော်ပါတယ်။2012ခုကနေ2018ခုနှစ်အတွင်းစင်ကာပူနိုင်ငံကတင်သွင်းခဲ့တာပါ။အစိုးရရဲ့စီးရင်တွေမှာဒီရွှေတွေဝင်လာတာနဲ့ပတ်သက်ပြီးမှတ်တမ်းရှိပါဘူး။တရားမဝင်တဲ့နီးနံရောက်လာတာမဟုတ်ဘူးဆိုရင်စီးရင်အင်းတွေမှားရင်ပြီးလုံးမိတာလားဆိုတာမေးစရာရှိပါတယ
်။အခုလိုဆွတ်ဆွဲချက်ရှိလာတာကိုကမ္ဘောဒီးယားအရာရှိတွေကတော့မဟုတ်ဘူးလို့ညင်းပါတယ်။နိုင်ငံတည်းကိုရွှေတွေပုံမှန်တိုင်းဝင်နေတာပါပဲလို့ဆိုပါတယ်။စင်ကာပူကနေပြီးတော့ကမ္ဘောဒီးယားကို9နှစ်အတွင်းတင်သွင်းခဲ့တဲ့တခြားကုန်ပစ္စည်းတွေအားလုံးရဲ့တန်ဖိုးထက်အခုရွှေတွေဝင်လာတဲ့တန်ဖိုးကဒေါ်လာ12ဘီလီယံပိုပြီးတော့များနေတာပါ။ Mother Nature အဖွဲ့ကကမ္ဘောဒီးယားဗန္ဓာယဝန်ကြီးဌာနရဲ့စင်းစရားတွေကိုလေ့လာပြီးတော့ပြောတာဖြစ်ပါတယ်။အရင်တုန်းကတော့တရားမဝင်တစ်လုပ်ငန်းတွေနဲ့တရားမဝင်သဲတူးဖော်ရောင်းချမှုတွေနဲ့ပတ်သက်ပြီးစည်ရင်းအင်မှားယွင်းတွက်ချက်မှုတွေရှိခဲ့တယ်ဆိုပြီးအစိုးရကလက်ညှိုးထိုးခဲ့ပါတယ်။စည်ရင်းအင်မှားယွင်းမှုဆိုတာဖြစ်တဲ့ကိစ္စဆိုပေမဲ့နိုင်ငံတော်အသုံးစရိတ်ထက်တောင်ပိုများနေတဲ့စည်ရင်းကွာဟမှုကိုဘယ်လိုဖြေရှင်းမလဲလို့လဲ Alejandro Gonzalez ကမေးခွန်းထုတ်ပါတယ်။2018ခုနှစ်အတွက်ကမ္ဘောဒီးယားရဲ့ဗန္နာယီအသုံးစရိတ်ကဒေါ်လာ6ဘီလီယံချထားတာပါ။
ဟဲ့ဒီချင်းယင်းတောင်းခနေတော့ရောအမင်းကဘော့စရ
ာဝင်ပါ။ရွှေကိစ္စနဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရဌာနတွေကဖြေရှင်းပေးဖို့လိုပါတယ်။အထူးသဖြင့်အတောက်ခွန်ဌာနနဲ့ကမ္ဘောဒီးယားအမျိုးသားဘဏ်တို့ကဖြေရှင်းပေးဖို့လိုပါတယ်။
အခုကိစ္စကိုသိနိုင်အောင် VOA ကကမ္ဘောဒီးယားအောက်ခွန်နဲ့မျိုးသားဘဏ်တွေကိုဆက်သွယ်ခဲ့ပြီးမြဲလေဘာအဖြေမှမရခဲ့ပါဘူးကမ္ဘောဒီးယားဆိုရရဲ့ပြောရေးဆိုခွင့်ရှိသူဖေစီဖန်ကလည်းဒီရွှေကိစ္စနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုရှိတယ်ဆိုတာသူမကြားမိဘူးအခုလိုဆွတ်ဆွဲချက်ကလည်းအခြေအမြစ်မရှိတဲ့ဆွတ်ဆွဲချက်တသက်ပါလို့ဆိုပါတယ်ထိုင်းအခြေစိုက်နိုင်ငံရေးလှလာတုံးသက်သူ Josh McLaughlin ဟာကမ္ဘောဒီးယားနဲ့ဆိုင်တဲ့ရွှေကုန်ကူးမှုကိုစုံစမ်းစစ်ဆေးခဲ့သူဖြစ်ပါတယ်သူကလည်း Mother Nature အဖွဲ့ရဲ့တင်ပြချက်ကိုကြည်ပြီးကြီးမားတဲ့ရွှေမောင်ခိုလုပ်ငန်းဖြစ်နေတဲ့သဘောပဲလို့ခန့်မှန်းပါတယ်။စင်ကာပူနိုင်ငံဟာရွှေနဲ့ပတ်သက်ရင်ဈေးကွက်လွတ်လပ်ခွင့်လုံးဝရှိတဲ့နိုင်ငံဖြစ်ပြီးစိတ်တလောက်ပမာဏအရောင်းဝယ်လုပ်လို့ရပါတယ်။ဘီလီယံဒေါ်လာနဲ့ချီပြီးတော့ရွှေအရောင်းဝယ်လုပ်ရင်လဲစင်ကာပူမှာဘာမဲခွန်းမှထုတ်မှာမဟုတ်ဘူးလို့ Josh McLaughlin ကဆိုပါတယ်။ကမ္ဘောဒီးယားကိုရွှေတင်သွင်းမယ်ဆိုရင်အစိုးရဘဏ်ကိုငွေလွှဲကပေးရတာကလွဲပြီးအခွန်မဆောင်ရပါဘူး။ဒါပေမဲ့ကမ္ဘောဒီးယားနဲ့ကပ်ရက်ရှိတဲ့ဗီယက်နမ်နိုင်ငံကတော့ရွှေတင်သွင်းမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာပါ။တစ်ဖက်မှာဗီယက်နမ်ရဲ့စီးပွားရေးကလည်းတော်တော်ကောင်းနေတာကြောင့်ဗီယက်နမ်စီးပွားရေးသမားတွေတော်တော်များများကဗီယက်နမ်ငွေအစားရွှေကိုဝယ်ဆုထားကြကြတာပါ။အဲဒါကြောင့်လဲဗီယက်နမ်နိုင်ငံမှာရွှေမောင်ခိုလုပ်မှုတွေမကြာခဏတွေ့ရတတ်တယ်လို့ရွှေကုန်ကူးမှုကိုလေ့လာသူ Josh McLaughlin ကဆိုပါတယ်။ Transparency International လို့ခေါ်တဲ့နိုင်ငံတကာအဂတိလိုက်စားမှုတိုက်ချရေးအဖွဲ့ရဲ့အဆိုအရကမ္ဘောဒီးယားဟာအရှိတောင်အာရှမှာအကျင့်ပြစ်ချဆမှုအများဆုံးနိုင်ငံဖြစ်ပါတယ်။ Mother Nature Cambodia အဖွဲ့ကနေပြီးတော့ကမ္ဘောဒီးယားအစိုးရရဲ့ဗန္နာရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးထောက်ပြဝေဖန်တာဒါပထမဆုံးကြိမ်မဟုတ်ပါဘူး။2009နဲ့2015ခုနှစ်တွေအကြားကမ္ဘောဒီးယားကတဲတွေဒေါ်လာ900ဘိုးစင်ကာပူနိုင်ငံကဝယ်ယူခဲ့တယ်ဆိုတဲ့စီးရင်ကိုထောက်ပြပြီးကမ္ဘောဒီးယားအစိုးရကို2016ခုနှစ်တုန်းကမေးခွန်းထုတ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းကမ္ဘောဒီးယားအခောက်ခွန်ဌာနမှာစင်ကာပူကိုသဲတင်သွင်းခဲ့တဲ့စီးရင်လုံးဝမရှိခဲ့ပါဘူး
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။သောရရှင်များခင်ဗျာ။ဟောလိဝုဒ်လူခန်းရှင်ကြီး Harvey Weinstein ကသူ့အတွက်လှုပ်လှုပ်ပေးနေတဲ့အမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာထိပါဆော်ကားတဲ့ဆိုတဲ့ဆွဆွဲချက်ဒီလွန်ခဲ့တဲ့တစ်နှစ်ကျော်က New York Times သတင်းစာကြီးကအသေးစိတ်ဖော်ပြခဲ့ပြီးတဲ့နောက်ပိုင်းလိမ်မိုင်းဆိုင်ရာထိပါဆော်ကားတက်ခဲ့ခံရပါတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးအကြောင်းအရာတွေကိုအမျိုးသမီးတွေကထုတ်ဖော်ပြောဆိုခဲ့ကြပြီး Twitter လူမှုကွန်ရက်မှာ Me Too ထပ်တူခံစားရပါတယ်ဆိုတဲ့လှုပ်ရှားမှုပေါ်ပေါက်လာပါတယ်မီတူးလှုပ်ရှားမှုပေါ်ပေါက်လာတဲ့တနှစ်တာကာလနောက်ပိုင်းမှာဒီလှုပ်ရှားမှုကြောင့်ခိုင်မာတည်ကြတဲ့အပြောင်းအလဲတစ်ခုဖော်ဆောင်နိုင်သလားဆိုတဲ့အပေါ်မှာ VOA သတင်းတောက်ဒိုရာမကွာရဲ့စူးစီးတင်ပြထားတာကိုမတ်တင်ကြီးထိုက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
ကဲအဖွဲ့ရဲ့လက်တလောခတ်ယူထားတဲ့စစ်တမ်းအရာတော့နိုင်ငံ၈ခုတို့ကအမျိုးသားတွေရဲ့၄ပုံတစ်ပုံကကိုဝင်တန်းတွေနဲ့လိင်ကိစ္စပတ်သက်ဆက်နွယ်မှုဟာပြဿနာမဟုတ်ဘူးလို့ယုံကြည်နေကြတဲ့အကြောင်းဖော်ပြထားပါတယ်ကဲအဖွဲ့က Rachel Lehman ကအခုလိုပြောပါတယ်
And it ranged up as high as 62% in Egypt.
Egypt နိုင်ငံမှာ62ရာခိုင်နှုန်းအထိကိုရှိပါတယ်။ American ပြည်ထောင်စုမှာတော့ဒီလောက်မများဘူးလေ။ဒါပေမဲ့အခု2018ခုနှစ်မှာတောင်အမျိုးသား၈ဦးမှာတဦးကဒီလိုစိတ်နေသဘောထားရှိနေတာဆိုတော့ဒါကတကဘာနှုန်းနဲ့ဆိုင်တဲ့ပြဿနာကြီးပေါ့ရှင်
။ Me too လှုပ်ရှားမှုကစီးပွားရေးလုပ်ငန်းကဏ္ဍအတွင်းမှာတော့အပြောင်းလဲရှိလာတယ်လို့ဂုံတိတ်ခါပြိပခတ်နဲ့ဒလိထုံးတန်းဆိုင်ရာအကြံပေးတဦးဖြစ်တဲ့ဒါဗီယာတီမင်းကပြောပါတယ
် I actually think corporate boards are becoming more and more responsible. One part of it is because they've got more women on them.
လုပ်ငန်းကြီးတွေရဲ့ဘုတ်ဖွဲ့တွေကတော့ပိုပြီးတာဝန်ခံမှုရှိလာတယ်လို့ယူဆပါတယ်။တစ်ချက်ကအမျိုးသမီးတွေရဲ့ထောက်ခံမှုပိုရလာတယ်။နောက်တစ်ချက်ကတော့ဂုံတိတ်ခါပိုင်းဆိုင်ရာအရာအန္တရာယ်ရှိတာကိုသိရှိထားလို့ဖြစ်ပါတယ်
။ဒါဗီယာတီမင်းက2015ခုနှစ်ဒီဇင်ဘာလကတည်းကနမေကျော်ပုဂ္ဂိုလ်တွေရဲ့လိင်ပိုင်းဆိုင်ရာထိပါဆော်ကားမှုဆွဆွဲချက်တွေကိုစုဆောင်းခဲ့တာဖြစ်ပြီးဒီကနေ့ဒီအချိန်မှာဆိုရင်အဲ့ဒီစရင်တဲမှာလူပေါင်း923ယောက်ကျော်ရှိလာပါပြီ။မီတူးလှုပ်ရှားမှုကနိုင်ငံရေးမှာလည်းအပြောင်းအလဲတွေဖြစ်စေပါတယ်။လာမယ့်နိုဝင်ဘာလလွှတ်တော်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်ရတဲ့အမျိုးသမီးအရေးအတွက်ကစံချိန်ကင်မြင့်တက်ခဲ့ပါတယ်။အမေရိကန်အမျိုးသမီးများနဲ့နိုင်ငံရေးဆိုင်ရာစင်တာကKelly Ditmar ကအခုလိုပြောပါတယ
် So I think that Me Too creates and sort of adds to an environment
အထူးသဖြင့်အမျိုးသမီးတွေနဲ့အမျိုးသားတွေကြားမှာလုံပိုင်ခွင့်မညီမျှမှုနဲ့ပတ်သက်ပြီးတော့ကျမတို့ပြောဆိုမေးခွန်းထုတ်နေကြတဲ့အခြေအနေတရက်ကို Me Too လှုပ်ရှားမှုကဖန်တီးလိုက်တာမျိုးပို့ပြီးတော့တိုးသွားစေတာမျိုးဖြစ်စေတယ်လို့မြင်ပါတယ်အထူးသဖြင့်တော့အဖွဲ့အစည်းအားလုံးမှာလုံပိုင်ခွင့်အာဏာမညီမျှမှုကိုချိန်နေဆိုရင်ဆွေးနွေးပွဲတွေမှာအမျိုးသမီးတွေမပါတာမျိုးအရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာမှာအမျိုးသမီးတွေမရှိတာမျိုးတွေကိုစပြီးတော့တွေ့မြင်လာကြပါပြီ
။ Me Too လှုပ်ရှားမှုကြောင့်အပြောင်းအလဲဖြစ်လာတယ်လို့ပြောကြတဲ့အမေရိကန်တချို့လည်းရှိပါတယ်
။ It definitely impacts how I want to teach my daughter to react to certain situations.
ဒီလိုအခြေအနေမျိုးမှာဘယ်လိုတုံ့ပြန်ရမလဲဆိုတာကိုသမီးကိုလမ်းညွှန်သင်ပြတဲ့အခါမှာဒီလှုပ်ရှားမှုကတကယ်ကိုသက်ရောက်မှုရှိပါတယ်လို့ပြောဆိုသွားတာပါ။
It does make me more mindful of how prevalent it is in
လူပွဲဒီအတွင်းမှာဒီကိစ္စဘလောက်ပြန့်နှံ့နေသလဲဆိုတာအပေါ်မှာဒီလှုပ်ရှားမှုကြောင့်ပိုပြီးတည်ထားမိတယ်လို့ထင်မှတ်မထားတာတွေသိရပြီးတုံ့လို့ရပါတယ
်လိင်ပိုင်းဆိုင်ရာထိပါစော်ကားခံရအကျန့်ဖက်ခံရတဲ့ကဘာတလွားကအမျိုးသမီးတွေအတွက်လဲမီတူးလှုပ်ရှားမှုကအရေးပါပါတယ်ဒါပေမဲ့လို့လဲဒီလှုပ်ရှားမှုကရေရှည်ခံမလားဆိုတာကိုတော့အကျံပေးတူဖြစ်တဲ့ဒါဗီယာတီမင်းကသိပြီးသေးချာရေရလှတယ်တော့မဟုတ်ဘူးလို့သုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုအီလီနွိုင်းပြည်နယ်ကဆေးဖက်ဆိုင်ရာကျွမ်းကျင်သူဟီဘာချက်နီကအခုလိုပြောပါတယ်
။ Absolutely, I think every woman has a moment.
အမျိုးသမီးတိုင်းမှာဒီလိုအတွေ့အကြုံမျိုးရှိကြမယ်လို့ယူဆပါတယ်။ကျွန်မစိတ်ရှိတိုင်းတုံ့ပြန်နိုင်ခဲ့သလားဆိုရင်တော့ကြောက်လို့မလုပ်ခဲ့ရပါဘူး။ဒါပေမဲ့အခုဆိုရင်ရောဒီလိုပဲတုံ့ပြန်မလားဆိုရင်တော့ဖြစ်နိုင်ပါတယ်။ကျွန်မကြောက်နေတော့မှာပဲ။ဝေဖန်ကြည့်ရမှုတွေရှိနေသေးပ
ါအမျိုးသမီးတွေလွတ်မြောက်ဖို့အတွက်ကတော့မီတူးလှုပ်ရှားမှုတွေမဟုတ်ဘဲဒီလိုကိစ္စရပ်တွေကိုစန့်ကျင်ထုတ်ဖော်ပြောဆိုဖို့အတွက်ပါလှုပ်ဆောင်စရာတွေအများကြီးရှိနေပါသေးတယ်လို့လည်းပြောဆိုကြပါတယ်ရှင
်မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ် VOA American တန်ကတောက်ကြနေမနေ့ဖက်အစီအစဉ်ကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA ကတောက်ကြနေမနေ့ဖက်အစီအစဉ်လေးကိုလက်ရှိထုတ်လွှင့်နေစေအတန်လိုင်းနေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ကနေ့တင်ဆက်ပေးနေကြအင်္ဂလိပ်စာတင်ခန်းစာနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင
်အဲ့တာကျုပ်ဆက်ခင်ကကျွန်တော်တို့တိုင်းပြည်မှာဒီဇိုင်းချက်လို့မရပါဘူး။သတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည့်စုံမှဖြစ်ရပါတယ်။ဥပမာအသက
်ဆွန့်ပစ်ခံကလေးငယ်နဲ့မလိုချင်တဲ့ကိုယ်ဝန်ကာကွယ်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရည်ကွယ်မဲ့ကလေးများရှော့ချရေးနဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေတွင်ရင်မူတာဖွားမီးရအထူးကိုအငိမ့်စားပမောက္ခဒေါက်တာမြတိသာရဲ့ပြောဆိုချက်ဖြစ်ပါတယ်အပြည့်စုံနောက်ပိုင်းမှာကြားဖို့ရှိပါတယ်အဲ့ဒါနဲ့အတူနေဆက်ဒေသမှာအခြေဆိုင်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်တဲ့သတင်းတော်ကိုလည်းနားဆင်ကြရပါလိမ့်မယ်အခုတော့ဒါဒီမတင်ဆက်ခင်မှာနောက်ထပ်သတင်းတော်တစ်ပုဒ်ကိုကြားကြပါဦးမယ်ဗြိတိန်နိုင်ငံကောလိတခုကဓာတ်ခွဲကမ်းထဲမှာမွေးထားတဲ့ခြင်တွေကို gene drive လို့ခေါ်တဲ့မျိုးရိုးဗီဇပြုပြင်ပြောင်းလဲတဲ့နည်းနဲ့စမ်းသပ်ကြည့်တဲ့အခါမှာခြင်တွေအလုံးတည်ဆုံသွားတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဒီနည်းလည်းကခြင်မတွေကိုမျိုးမပွားနိုင်အောင်လှုပ်ထားပြီးခြင်တွေလုံးဝမျိုးတုံပြောက်ွယ်သွားအောင်တီထွင်ထားတာပါဓာတ်ခွဲကနေမှအသုံးပြုတဲ့အဲ့ဒီနည်းလည်းကပြင်ပကဘာလောကတွေကငှက်ဖျားယောဂပိုးလိုကူးဆက်ယောဂတွေတည်ဆောင်ဖြန့်ဖြူးနေတဲ့ခြင်တွေကိုနှိမ်နေတဲ့နေရာမှာအသုံးပြုလို့ရလိမ့်မယ်လို့သိပ္ပံပညာရှင်တွေကညွှန်မှန်းထားကြပါတယ်ဒီကြောင့် Henry Ritual ပြပို့ထားတဲ့သတင်းတော်ကိုနန်းလောင်တင်ပြထားတာကိုနားဆင်ပါခင်ဗျာ
ငှက်ဖျားယောဂပိုးတည်ဆောင်ထားတဲ့ခြင်တွေကိုက်လို့နှစ်စဉ်လူပေါင်း3,000လောက်တည်ဆောင်နေရပြီးအများစုကကလေးငယ်တွေဖြစ်ပါတယ်။ဒါကြောင့်အခုလိုနီလန်းတင်တဲ့ခြင်တွေကိုနှိမ်နေနိုင်မဲ့အပေါ်စိတ်ဝင်စားမှုတွေမြင့်တက်လာနေပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ Imperial College London ကသိပ္ပံပညာရှင်တွေကတက်ခွဲခန်းထဲမှာမွေးမြူထားတဲ့ခြင်တွေကို Gene Drive နည်းပညာကိုစမ်းသပ်အသုံးပြုပြီးနှိမ်နေနိုင်ခဲ့ပါတယ်။ဒီသုတေသနလုပ်ငန်းကိုပူရဲဦးဆောင်သူပေါမောက်ခ Andrea Crescenti ကအခုလိုရှင်းပြပါတယ်။
The gene drive is a technical solution.
မျိုးဗီဇကိုနည်းပညာသုံးပြီးတော့ပြုပြင် moment ထားတဲ့ gene drive နည်းကအစပိုင်းမှာခြင်ကောင်ရည်နည်းနည်းလေးကိုကူးဆက်သွားစေမှာဖြစ်ပြီးနောက်ပိုင်းခြင်ကောင်မှမကျန်အောင်ကူးဆက်ပြန့်နှံ့သွားအောင်လုပ်ပါလိမ့်မယ်
။ဒီလိုပြုပြင် moment ထားတဲ့နည်းထဲမှာလိမ့်ပိုင်းနဲ့ပတ်သက်ပြီးတော့ပိုင်းခြားသိမြင်လာနိုင်ခြင်းမရှိအောင်လှုပ်ထားတဲ့မျိုးဗီဇတွေဖြန့်ဝေပေးတာလည်းပါပါတယ်။ဒေါက်တာ Crescenti ကအခုလိုပြောပါတယ်။
So in this way a genetic female if you destroy this gene cannot develop.
ဒီနည်းဆိုတော့ကျမတွေလည်းမျိုးမပွားနိုင်တော့ပါဘူး။ဒါပေမဲ့အထီးလည်းမဟုတ်အမလည်းမဟုတ်တဲ့ဟိုမကြဒီမကြအခြေအနေကိုခြင်တွေရောက်သွားနိုင်ပါတယ်။အဲ့ဒီအခြေအနေကို intersex လိင်ကွဲပြားမှုမရှိတဲ့အခြေအနေလို့ခေါ်ပါတယ်။အဲ့ဒီခြင်တွေကလူကိုမကိုက်နိုင်တဲ့အပြင်ခြင်ဥတွေလည်းမပေါက်နိုင်တော့ပါဘူး။ဒါကြောင့်ခြင်တွေလည်းထပ်မပေါက်တော့ပါဘူး
။ဒီလိုခြင်ဥတွေမပေါက်နိုင်တော့တဲ့ခြင်တွေပြန့်ပွားသွားရင်ခြင်မျိုးစိတ်တစ်ခုလုံးမျိုးဆက်7ခုအတွင်းလုံးဝပြတ်ကွဲသွားမှာပါ။အဲ့ဒီလိုအောင်မြင်မှုမျိုးတက်ခွဲကံအပြင်ဘက်မှာပုံတူပွားလုပ်နေမလားဆိုတာကတော့မေးခွန်းထုတ်စရာရှိပါတယ်
။ We've already done we've moved this mosquito in large confined space.
အခုဘိုင်းဒေသလိုမျိုးအထူးကြဖန်တီးထားတဲ့ဒီထက်ကြီးတဲ့နေရာတစ်ခုစီကိုဒီခြင်တွေပြောင်းထားကြည့်ပြီးပါပြီ။အဲ့ဒီအပိုင်းလုတ်ပြီးရင်တော့ဒီနည်းအတိုင်းနောက်ပိုင်းဆက်ပြီးတော့အသုံးပြုသွားဖို့သတင်းအချက်လက်တွေစုဆောင်းထိန်းသိမ်းရမယ့်အပိုင်းကတိတ်ကိုရေးပါပါတယ်။ဥပမာပြောရရင် gene drive ကိုခြင်ရဲ့ကိုယ်ရဲ့ရောက်သွားအောင်လုပ်တဲ့နေရာမှာအနေရကင်းရှင်းဖို့တည်တည်ငြိမ်ငြိမ်ဖြစ်နေဖို့ဘလို့လို့ရမလဲဆိုတဲ့အချက်လက်တွေကိုစုဆောင်းအောင်ပ
ါဒီလိုအပြင်းနဲ့နည်းပညာကိုအနေရကင်းကင်းနဲ့လုပ်ကင်နိုင်တယ်ဆိုတာလူမှုကိုအာမခံပေးဖို့တိတ်ကိုပြဌာန်းကြပါတယ် gene drive နည်းပညာကိုသဘာဝတော်ကြီးထဲမှာလာမဲ့9နှစ်ကနေ10နှစ်အတွင်းစမ်းသပ်အသုံးပြုနိုင်မယ်လို့သိပ္ပံပညာရှင်တွေကမျှော်မှန်းကြပါတယ်အခုချိန်မှာတော့ကမ္ဘာတစ်ဝန်းငှက်ဖျားယောဂတိုက်ဖြည့်လုပ်ငန်းတွေရပ်တန့်နေတဲ့အတွက်ဒီနေရာမှာအသုံးပြုနိုင်မယ့်နည်းလမ်းတွေအရေးပေါ်လိုအပ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အစည်း WHO ကပြောပါတယ
်သောတာရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံခြားအရေးရောင်းချမှုတွေကိုမကြသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တဲ့တွေထွက်ပေါ်နေပါတယ်စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လေစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံခြားအရေးတွေကန့်တတ်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။န ောက်ဆက်တွဲအစိုးအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်ဆိုတာတွေကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်
။တိုက်ရိုက်လေးလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့လို့ဆိုအပ်ပါတယ်အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယန်အသုံးတော်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်နိုင်ကြပါပြီခင်ဗျာ
ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက pull pull ကဆွဲတာ a တခုFAST fast ကလျင်နာမြန်နာ WONE 1ကတခုဆိုတော့လျင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှပ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှပ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကိုရှန်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူတပားကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ
Try to pull a fast one
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုဆက်လက်ပြီးတော့တင်ဆက်ပေးပါကတော့အပတ်စဉ်ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဆွန့်ပစ်ခံကလေးငယ်နဲ့မလူချင်းနဲ့ကိုဝင်ကာကွယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရင်ကုန်မဲ့ကလေးများရှော့ချရေးနဲ့ကာဝယ်ဆောင်ရှောက်ရေးအသင်းအထွေထွေတင်းမှုတာဖော်မီရဲ့အထူးအငြိစားပမောက္ခဒေါက်တာမြတ်တီတာနဲ့ကိုဝင်မင်းဆက်သွယ်မေးမြန်းတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ။
โอเคตาปาบิยะทุกข์เสียวันจีปมัคคะดอกเตอร์อะเมียตีดาครับเนี่ยยิงกุมแม่คลีงเหรี่ปอนเนาะที่สุ่มปิดคันได้คลีงเหรี่ช่อชายีด้วยปีกระเดะตะคอกก็ซื้อนึกแก่ยามาผิดอาจินอาจารย์ยินတွင်เนี่ยไม่รู้จินเนี่ยกูไม่อยากผู้กากวยยินเยบุยะตั่วปะแก่เลยปอทีตะคอกตออะกูหลูช่อชานายยินด้วยไม่รู้จินเนี่ยกูไม่อยากผู้กากวยยินมาဒီတားဆက်ချာနီအသေးစိတ်နဲ့ပတ်သက်လို့ဒီအထီရောက်ဆုံးဆိုရင်ဘယ်ကနေစပါဆရာမရှင်းပြမှာအ
ာမိတဲ့ကောင်းဆုံးစိတ်ချရာဆုံးပေါ့ကားတဲ့ကံလမ်းဒီမှာအာနိတေကိုဗာမဲ့တိုင်းစာလဲဆိုရင်အမျိုးသမီးတေရတစ်နှစ်သုံးလိုက်လို့ရှိရင်ကိုဝင်ရသွားတဲ့နှုန်းအဲ့ဒီမှာမှကိုဝင်ရသွားတဲ့နှုန်းတယောက်ထက်နေတဲ့နည်းပေါ့အဲ့ဒီနည်းကအကောင်းဆုံးနည်းကသာကျော်ဖြတ်ခြင်းပါပဲထောင်မှာမှတယောက်ဖြစ်ခြင်းနဲ့ဖြစ်နေပေါ့ဒါပေမဲ့သာကျော်ဖြတ်ခြင်းကကျမတို့တိုင်းပြည်မှာဒီတိုင်းဖြတ်လို့မရပါဘူးသတ်မှတ်ထားတဲ့အချက်လက်တွေနဲ့ပြည့်စုံမှဖြတ်ရပါတယ်ဥပမာအသက်40ကျော်ရင်ကလေးတယောက်ရှိရင်ဖြတ်ခွင့်ရှိပါတယ်38နှစ်ဆိုရင်ကလေး2ယောက်35နှစ်ဆိုရင်ကလေး3ယောက်လက်ထဲမှာရှိဆိုတာကြောက်ချက်လေးရပါတယ်။အဲ့ဒါအပြင်တခြားမအီမှာကျမကြီးချူတဲ့တာရှိလို့ကိုယ်ဝန်မဆောင်တဲ့တော့လူကြီးစာရင်လည်းဖြတ်ခွင့်ရှိပါတယ်။နောက်နှစ်ခါခွဲပြီးတတိယမြောက်ကိုယ်ဝန်ဆိုလေတဲ့အသက်ဘလောက်ပဲဖြစ်ပလိစီဖြတ်ခွင့်ရှိပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည်းရောဘလိုအနေထားရှိတယ်လဲ
။နောက်ကျန်တဲ့နှစ်ခုကတော့ရေရှည်ကြာရှည်ခံတဲ့နည်းလေးဖြစ်တယ်။ဗာမိတဲ့ကောင်းတဲ့နည်းလေးဖြစ်တယ်။ဖြစ်ရှိလက်ခံပါလေ၊သုံးနှစ်ခံတာလည်းရှိသေး၊၅နှစ်ခံတာလည်းရှိသေး။ဒါပေမဲ့လူချင်းရင်ပြန်ထုတ်လိုက်ရင်လည်းကိုယ်ကိုရနိုင်ပါလေ။အဲ့နှစ်ခုတော့ဇမောင်းအရေးကအောက်မှာတင်းနေ၊ပုံမုံပါလေ၊ပစ္စည်း။နောက်တိန်ကွင်းမှာထည့်တယ်ပစ္စည်း။ဒါပေမဲ့တိန်နဲ့ထည့်တဲ့ပစ္စည်းရဲ့ပြဿနာတော့ကြာတိလိုက်ရင်ညာတက်ပါလေ၊ခိုက်တက်ပါလေ။သ ဒါကြောင့်မလို့ယာတိလာရင်ညားတဲ့သူကြိုက်တဲ့သူတွေအတွက်ကတော့မတင်တော့ပါဘူး။အဲ့လိုမဟုတ်ဘူးဆိုရင်တော့တအိမ်မှာလေအသားလုံးတို့ပူရစ်တစ်တီမရှိဘူးပုံမှန်လဲဆိုရင်ဒီပစ္စည်းသုံးလို့ခုံပါလေ။သူကထုတ်ချင်လေလွတ်ပြီးပါလေအလွယ်တကြီးကျိုးစာလေးကိုဆွဲထုတ်လိုက်တာနဲ့ရပါလေ။အခုနောက်ပိုင်းမှာဆိုရင်ခလေးမွေးပြီးပြီးချင်းအချင်းကြပြီးတာနဲ့တအိမ်မျိုးကိုထည့်လိုက်လို့ရပါလေ။ကို6ပတ်ကျော်ပြီးတော့မှတိုင်ပုံမှန်နေရာမှာရောက်ပြီးမှထည့်ရရင်ပုံပြီးတော့ခက်ခဲပါတယ်ခွဲမွေးတဲ့လူဆိုလို့ရှိရင်လည်းပူလွယ်ပါတယ်ကလေးထုတ်ပြီးတဲ့ချိန်မှာတိုင်လည်းကိုတေချာထည့်ပြီးလိုက်ရပါတ
ယ်ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည
်းလမောင်းကြီးကြအောက်တွင်ပစ္စည်းကတော့ဟော်မုန်းပါပါတယ်ပရိုဂျက်စထရောင်ဆိုတဲ့ဟော်မုန်းမှာအဲ့ဒီဟော်မုန်းကိုနေ့တိုင်းနည်းနည်းနည်းနည်းထုတ်ပေးနေခြင်းအပြင်တအားမကြည့်အောင်တိုင်ကောင်းရဲ့အမိသားကိုချွတ်ပြအောင်လုပ်ပေးပါတယ်ဒါနဲ့သူ့ရဲ့တက်တနာဆရာဝန်ကိုယ်တိုင်ထည့်ပြရတယ်ထုံကြီးထူပြီးတော့ပြန်ထုတ်တဲ့အခါမှာလေဆရာဝန်ကိုယ်တိုင်ကလိုအပ်ရင်ဒါလေးနဲ့လှီးပြီးတော့မှထုတ်ပေးရတာမျိုးရှိပါလေ။အဲ့ဒါဒီမှာကတော့သူကဟော်မုန်းကိုတနည်းနည်းနည်းနည်းနည်းထုတ်ပေးတဲ့အခါမှာဟော်မုန်းလေဆိုမငြိမ်တာလေးတွေရှိတတ်ပါလေ။အဲ့လိုမငြိမ်လို့ရှိရင်ဒါဒီသူကနေ့တိုင်းလေးကိုစွတ်ကဲစွတ်ကဲအနေစင်းညစင်းအဲ့လိုပုံမှန်မှန်မှန်သူစင်းရင်ဖြစ်တတ်ပါလေ။ဒါပေမဲ့တချို့ကြတော့လေလုံးဝကိုမစင်းနဲ့ထိန်သွားတာလေဖြစ်တတ်ပါလေ။သူများကြီးကတော့ရာသီထိန်သွားတယ်မလားတာကိုလက်ခံနိုင်နေတယ်။နည်းနည်းနည်းနည်းရှင်းနေမကြိုက်ကြပါဘူး။ထည့်ပြီးရတယ်အဲ့လိုဖြစ်ရင်လာပြန်ထုတ်ခိုင်းတတ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးသူ့ရဲ့ဆူချိုလေးပေါ့ကျူတင်တိထားပြီးတော့လက်မခံနိုင်ဘူးဆိုရင်မကြည့်ရမဖြစ်တာကောင်းပါလေ။ဒါဆိုဒီဟာထည့်လို့ထုတ်လို့ရေရေကိစ္စမဟုတ်တဲ့အကြောင်းဖြစ်ပါလေ
။ဟုတ်ကဲ့။နောက်ဒီဒုတိယတန်းစာအာနိသင်ရှိတဲ့နေ့ရော
ဒုတိယတန်းစာကတော့ရေသမီးတေကတစ်နှစ်သုံးလိုက်လို့ရှိရင်6ရောက်ကနေ12ရောက်ဖြစ်ပေါ်ရပါနိုင်တယ်ဒီလမ်းလေးပါ။3လခံထူစေးပါပါလေ။ဒီတိုင်းတောက်ရတဲ့စိတ်ချအမျိုးစားပါပါလေ။ဟော်မုန်းနှမျိုးပါတဲ့စိတ်ချအမျိုးစားပါတယ်။ဟော်မုန်းတမျိုးပါတဲ့စိတ်ချအမျိုးစားလည်းပါတယ်။နောက်ပြီးရင်လေးတိုက်ဆူးခြင်းပါပဲ။ကလေးမွေးပြီးတဲ့အခါမှာကလေးကိုရေတောင်မတိုက်တယ်။မိခင်လေးတမျိုးလေးကို6လအထိတိုက်မယ်ဆိုလို့ရှိရင်လူထွက်စီရဲ့ဟော်မုန်းထွက်နေတဲ့ကြောင့်ပုံနောက်ရဲ့အောက်ခြေမှာရှိတဲ့ pituitary gland ကတောက်စီရဲ့ဟော်မုန်းမထွက်ပါဘူး။မထွက်ရတဲ့ကြောင့်မလို့ယာစီလည်းမပေါ်ဘူးနဲ့ခလေးလည်းမရနိုင်ပါဘူး။ဒါပေမဲ့ခလာကျော်သွားလို့ဖြစ်ဆက်စာကြီးတာနဲ့အဲ့မှာအမှုရထွက်တဲ့ဟော်မုန်းကကျသွားတဲ့ကြောင့်မလို့တအားကြီးတဲ့ဟော်မုန်းတက်လာပြီးတော့ကိုယ်ဝင်ရနိုင်ပါတယ်။အဲ့တော့စိတ်မချပါဘူး။မတော်တဆရသွားမှဆိုးပါတယ်ဆိုလို့ရှိရင်နောက်ညစဉ်တောက်စီးရင်မှဟော်မုန်းနှမျိုးပါတဲ့စီရတော့လူတိုင်းကြီးတဲ့လုံးဝမတင့်တော်တော့လေဟော်မုန်းတမျိုးရဲ့ပါတဲ့စီကိုတွဲတောက်လို့ရပါတယ်။ဒါတော့လေဒီအချိန်ကို3နာရီထက်လွယ်ပြီးတောက်မရပါဘူး။ဒီက6နာရီတောက်ပြီးနောက်နေ့ညကျလို့ရှိရင်9နာရီကျော်တောက်လို့ဆင်မပြေပါဘူး။ကိုယ်ဝင်ရတာတက်ပါတယ်။ဆိုတော့လေလူတိုင်းနေရာကြောင့်ဗတ်တင်းနေရာနိုင်တာနဲ့ဒါနဲ့ပေါင်းလိုက်ရင်အာမိတရာအဆင်ပြေသွားတတ်ပါတယ်။ဆိုတော့လေဒီကိစ္စများပြီးတော့ဒီလမ်းဘယ်ထားပြီးတော့တောက်ရတဲ့ဆီဖြစ်ပါတယ်။နောက်တံပိုးအဖြစ်လေတာမန်ဟော်မုန်းဟင်းကြီးပါတဲ့ဆီတွေရေးကြည့်ပါတယ်။
ဟုတ်ကဲ့ဆရာမဒီနောက်တနည်းရောဘယ်လိုအနေထား
လူတိုင်းနေရဲ့အမိမဟုတ်ဘူးဒုမဟုတ်လို့ရှိရင်ကလေးကြီးဖြည့်ဆက်စာစားပြီးတော့ထမင်းကောင်းကောင်းအပြင်စာစားနေတယ်အမိလို့မမိခိုးတော့ဘူးဆိုတဲ့အချင်းကြိုင်နော်။နောက်ဟော်မုန်းဟင်းကြီးပါတဲ့ဆီကိုတောက်လို့ရပါတယ်။မိထိုင်တော့ပါလေအလံပဲထားပြီးတောက်စရာမလိုတော့လေစက်နိုင်ဒီအချိန်မှန်ဖို့လိုပါလေနောက်အဲ့စီးတစ်ကပ်လုံးတောက်ပါမှအာနိသင်ရတာဖြစ်ပါတယ်တချို့တွေကလွဲမွားစာနဲ့မျိုးသားလာအောင်တောက်တယ်မျိုးသားမရှိတော့ဘူးဆိုရင်ဖြတ်လိုက်တယ်အဲ့ဒါဆိုရင်အာနိသင်မရှိပါဘူးသူကလေစိုးစိုးနေပါလေဆိုတော့လေတောက်ဆောင်ရမှာပြေးမင်းရဲ့အာနေရဲ့ဆက်လက်ဆက်လက်ရင်ပုံနေရဲ့ဆန်ကားရတာရှိပါတယ်ဒါကအဲ့ဒါဖြစ်တဲ့အခါမှာလက်မျိုးစီးဖြတ်လိုက်ကြပါလေဒီလိုတော့မဟုတ်ပါဘူးဆက်တောက်လိုက်ပြီးရှင်ဒီဆွေးကြီးလေးတွေကခံနိုင်ရှိပြီးတော့တောက်လိုက်ခြင်းပြတာတက်ပါလေဆက်နေဆွေးကြီးနေနေရတော့ဟော်မုန်းစီးကုန်ရောကိုလေးချိန်တက်တက်ပါလေဝါတက်ပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီနောက်တနည်းရောဘယ်လိုအနေထားရှိတယ်လဲ
နောက်တနည်းရော3လခန့်ထူးပြီးပါအားလုံးကြည့်ပါလေဝါစီလေးဒီဖြတ်ပြီးပြီးခြင်းလေအမှုတင်ပြည့်စုံပါအခုရ6လ9လအထိကလေးရအောင်ဆောင်ရတတ်ပါတယ်
ဟုတ်ကဲ့ဒီနောက်ဆုံးအာနိသင်ကောင်းတဲ့အမျိုးအစားကရော
အာနိသင်အနည်းဆုံးကတော့မိမတရားတစ်နှစ်သုံးလိုက်လို့ရှင်18ရောက်ခွင့်အချက်ပြန်ရသွားတဲ့မျိုးကြီးပါအဲ့ဒါကြီးကတော့အလုံးကြီးရဲ့အစွတ်ကွန်တော်မှာသူအာနိသင်လဲနေတယ်လို့ကောင်းကျိုးကတော့တခြားပြည်တော်နဲ့ဆက်ဆံရေးရနေပြီးဆက်တဲ့တွေရောလေကာခွေပါတယ်အဲ့ဒီထဲမှာမှတခြားနီးလန်းနေရတော့သုံးရအရှင်ထုတ်ပြန်ယူရဲ့သတ်တဲ့အင်ကောင်အစွတ်နဲ့စိတ်ကိုယ်ကိုစီစီတဲ့စီရင်နေတဲ့ပုံနဲ့မျိုးတွေဖြစ်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကျမကြီးကနာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတော့ဗီအန်အဖွဲ့ဝင်နေကြာဒီတာတရင်တော်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလှော်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ တစ်ဆို့နေတဲ့မြမငင်းချမ်းရေးဖြစ်စင်မှာပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြီးရေးကော်မတီ JMC လုပ်ငန်းအကောင့်ထယ်ဖော်မှုတွေထိရောက်မှသာအောင်မြင်နိုင်လိမ့်မယ်လို့အောက်တိုဘာလပထမပတ်အတွင်းနီပေါ်နိုင်ငံငင်းချမ်းရေးလှိလာရေးခရီးစဉ်ကိုလိုက်ပါခဲ့တဲ့ မွန်ပြစ်စ်ပါတီဗဟိုစစ်ဦးစီးချုပ်ပိုချုပ်လေယီကောင်းကပြောပါရယ်နီပေါ်ငင်းချမ်းရေးဖြစ်စဉ်ဟာမြန်မာနိုင်ငံဖြစ်စဉ်နဲ့မတူပေမဲ့အတူယူစရာတွေအများကြီးရှိသလိုမြန်မာငင်းချမ်းရေးအောင်မြင်ဖို့ဆိုတာတတ်မရောအပါအဝင်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနှစ်ဖက်စလုံးကနေမိမိတို့အစွမ်းအစနဲ့တိစောက်သွားရမှာဖြစ်တယ်လို့ပိုချုပ်လေယီကောင်းကပြောပါရယ် နော်ဝေးတန်ယုံရဲ့စီစဉ်မှုနဲ့ပြည်ထောင်စုအဆင့်JMCU ဥက္ကဋ္ဌဒုတိယပို့ချုပ်ကြီးရာပြည်ဦးဆောင်နဲ့15ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ဟာငင်းချမ်းရေးဖြစ်စဉ်ခုနှစ်ရကြာလည်လာဖို့အတွက်နှီးပေါ်နိုင်ငံကိုအောက်တိုဘာလ1ရက်နေ့ကစတင်ရောက်ရှိနေတာဖြစ်ပြီးနှီးပေါ်နိုင်ငံဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးအစိုးရအဖွဲ့တာဝန်ရှိသူများနှီးပေါ်နိုင်ငံငင်းချမ်းရေးကြိုးပ
ကျွန်တော်တို့ရောဂါနဲ့အောက်တိုဘာလ2ရက်နေ့ညမှာရန်ကုန်မြို့ရန်ကင်းနေအိမ်တိုက်ခမ်းမှာကွဲလွန်သွားခဲ့ပါတယ်။ကိုဗန်ပြရန်ခွင်းနဲ့ဖက်ဒရယ်ရေးအတွက်လုံပန်းနေတဲ့ကာလမှာလမ်းပြရှေ့ဆောင်ကျဲတဲ့ဘွဲ့ကျွေလွင့်သွားတဲ့အတွက်ဝန်ထဲကြီးခွေရတယ်လို့မွန်ပါတီသွက်ဖက်စွင့်မှုတုံနိုင်စုမြင့်ကပြောပါတယ်။နိုင်ငံသိဟာတက်ဆန်ကန်းနဲ့ရွယ်ဖြာပုံထက်တန်းကြောင်းလာ
ဦးနှစ်မှာမော်မျိုးရန်ဒီမိုကရေစီဖွဲ့ MNDA ရဲ့ဒုတိယဥက္ကဋ္ဌဖြစ်စာဝန်ယူခဲ့ပါတယ်။2014ခုနှစ်မှာပြောင်းလဲလာတဲ့မော်မျိုးရပါတီဥက္ကဋ္ဌနေရာကိုမကွယ်လွန်မီအချိန်ထိစာဝန်ယူခဲ့ပါတယ်။နိုင်ငံသိက္ခာကရင်ပြည်နယ်ထောက်အိုင်ကြီးရွာစာတိဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့မှာအဖအနိုင်တာထုံးအောင်အမိတုံငွေစုံတို့ကနေဖွားမြင်ခဲ့ပါတယ်
။ရခိုင်ပြည်စစ်တွေမြို့မှာစစ်ဘက်ရဲရလုံခြုံရေးစရဖတက်ကြတူလောက်ချံခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကတန်တရားနဲ့ဖမ်းဆီးထားသူတွေကိုမိသားစုနဲ့တွေ့ခွင့်မပေးတဲ့အတွက်မိသားစုတွေကနေစိုးရိမ်နေကြပါတယ်။ဖမ်းဆီးခံရတဲ့သူတွေရဲ့မိသားစုဝင်တွေဟာတနင်္လာနေ့ကအမတ်တီရဲစခန်းကိုတွားရောက်ခဲ့ပေမဲ့တပ်ဆိုင်ရာကတွေ့ခွင့်မပေးခဲ့ဘူးလို့စစ်တွေမြို့ခံတဦးကပြောပါတယ်။လွန်ခဲ့တဲ့စက်တင်ဘာလ25ရက်နေ့ညမှာစရဖတက်ကြအစင်ရှိသူကိုဖိုးလုံးခေါ်ဝင်းချိုက်ကိုစစ်တွေမြို့ဝင်းကဘာကွင်းစေးပွဲတော်ကအပြန်မှာတနတ်တမတဦးကအနိကလွတ်ချန်ခဲ့တဲ့အတွက်တေဆုံးသွားတာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ညနေပိုင်းကစစ်တွေမြို့ရွာကြီးမြောက်ရပ်ကွက်ကရခိုင်မျိုးသား5ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးသွားပြီးစစ်တွေအမတ်တေရဲစခန်းမှာထိန်းသိမ်းထားခဲ့ပေမဲ့ဖမ်းဆီးခံရတဲ့သူတွေဟာဘသူတွေနဲ့ပတ်သက်နေတယ်ဆိုတဲ့အကြောင်းကိုအခုထိတပ်ဆိုင်ရာကတစုံတရာတရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး။
ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်တွင်မှာမြန်မာတပ်မတော်နဲ့တန်းမလောင်တပ်ဖွဲ့ TNL တို့အကြားပိုက်ပွဲတွေဖြစ်ပွားနေပါတယ်။စက်တင်ဘာလကမှတန်းမလောင်တပ်နဲ့တပ်မတော်တို့အကြားနောက်ဦးရွာနဲ့မန်ချင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတို့ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရွာသားနေရာနီးပါးကလည်းစစ်ဘေးတိမ်းရှောင်နေရတယ်လို့ဒိန်းနီမြို့တိုက်ခါတော်ရစရာတို့ဦးခွန်ကောင်ကပြောပါတယ်။လက်ရှိကိုခိုင်နဲ့မူဆယ်မြို့နယ်တွင်မှာတပ်မတော်ကနေမီရှင်းလင်းရေးလှုပ်ဆောင်နေစေအခြေအနေကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာမြမတပ်မတော်နဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့တန်းမလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေမကြာခဏဆုံးစလို့ဖြစ်ပွားလေ့ရှိပါတယ်။
Shambi Town by Lesamu Nema Company, the Cooker Nate, Tommy Dwee, two former Sisingo, Deda Kanutuka alone machine, John Sana Topo, Kejabi, the Kong and Ni Epure, Site to Kejabare, Gomniga Ni Lesamu and Nopa Machide, Tung Yang Oxuya Miopet, Wan Nahi, Wan Hui Hom, Wan Long Yai Yapema, Ega Town Doya Joma, Tommy Dwee, two poor who Sisini Rapidello, Gang Tong Jump like Sierra, Ute Saniaga, Mendo Mubare. เลขาမျိုးနယ်ကျေးရအုပ်စု29ခုကတန်ဃာတော်တွေနဲ့ရွာသားတွေစုစုပေါင်း900ကျော်ကနေစက်တင်ဘာလ29ရက်နေ့ကစီတန်လက်လေဆန္ဒထုတ်ဖော်ခဲ့ကြပြီးမြစ်ပြားချောင်းပြားပြတဲ့ဝန်နိုင်ဟိဖက်မှာတခုနဲ့တွားရောက်စိုက်ထူခဲ့တာဖြစ်ပါတယ်စီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှာကိုလူထုကမလို့လာဘူးဆိုတဲ့အကြောင်းလေခြားမျိုးနယ်ပြည်နယ်လွတ်တော်အမှတ်စိုက်ကျော်စီရကနေရှမ်းပြည်နယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှင်းပြည်နယ်အတွင်းရှင်းနိုင်ငံရေးပါတီ၃ခုဟာတပါတီအဖြစ်ရပ်တည်ဖို့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကရန်ကုန်မြို့တော်ဝင်နင်းစီခမ်းမမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါကြောင့်အခုလိုမျိုးပေါင်းစည်းလိုက်ကြတာပါလေ။ဒီလိုပေါင်းစည်းခြင်းအပြင်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ။အတောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအင်ကတင်ပြထားပါတယ်။
ချင်းနိုင်ငံရေးပါတီ၃ခုဖြစ်တဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ၊ချင်းတူသက်ရေးပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီတို့ပေါင်းစည်းလိုက်တဲ့အကြောင်းရင်းကိုချင်းမျိုးရဒီမိုကရက်တစ်ပါတီသွေးမှူးစလိုင်းကျဲဦးပစ်ထောင်ကအခုလိုပြောပါရယ
်။ပေါင်းစည်းရင်ပို့ပြီးတော့အားပိုရှိမယ်ပေါ့လေ။ကျွန်တော်ဒီဒုက္ခပွဲမှာဖြစ်ဖြစ်ကျွန်တော်ရဲ့အမျိုးသားကြီးကျွန်တော်ဆောင်ရွက်တဲ့ခါမှာဖြစ်ဖြစ်ကျွန်တော်ပေါင်းစည်းလို့ရှိရင်တော့ပို့ပြီးတော့စွမ်းဆောင်နိုင်မယ်။ကျွန်တော်အားပိုရှိမယ်ဆိုတဲ့ရည်ရွယ်ချက်ပါပဲ။ကျွန်တော်မပေါင်းတဲ့ခါကျတော့ရှင်အားကပြန့်ကျင်းနေတာပေါ့လေအားမရှိဘူးပေါ့
ချင်းပါတီ၃ပါတီဟာရခိုင်2015ခုနှစ်အစောပိုင်းကတည်းကပူပေါင်းရေးလုပ်ငန်းစဉ်ကိုဆောင်ရွက်ခဲ့လာကြပေမဲ့လည်း policy အပိုင်းအဆင်မပြေမှုတွေကြောင့်မပူပေါင်းနိုင်ဘဲဖြစ်နေခဲ့ကြတာပါဒါပေမဲ့အခုခါမှာတော့၃ပါတီပူပေါင်းပြီးချင်းမျိုးရဒီမိုကရေစီဖွဲ့ချုပ် CNLD တည်ထောင်ဖွဲ့စည်းရေးနဲ့ရေရှည်တည်သက်ခံမြက်တဲ့ပါတီဖြစ်ရပ်တည်နိုင်ရေးအတွက်ပေါင်းစည်းရေးသဘောတူကတိစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ချင်းသူတွေရေးပါတီဥက္ကဋ္ဌပူနိုထန်ကတော့အခုလိုပူပေါင်းလက်ချင်းအဖြစ်ချင်းပြည်သူတွေအတွက်ထိထိရရအလုပ်ပိုလုပ်နိုင်မယ်လို့ပြောပါတယ
်ကျွန်တော်ဒီကပွဲမှာနိုင်ရရင်သို့တော်ဆက်ပြနေရမှာအလုံးကြီးပါနိုင်တယ်ဆိုရင်တော့ချင်းပြည်သူအတွက်ကိုရှိလက်ရောက်ဥပဒေပေါင်းချက်အနေနဲ့ကျွန်တော်တို့လုပ်ရနိုင်တဲ့ပိုင်းအများကြီးရှိသွားတာပေါ့လွတ်တော်မှတရှိ
အခုလိုချင်းနိုင်ငံရေးပါတီ၃ခုပူပေါင်းလက်ချင်းအဖြစ်အရေးသွေးပြည့်စုံတဲ့ပါတီတခုဖြစ်လာမှာဖြစ်သလိုအနာဂတ်ဖက်ဒရယ်စနစ်တည်ဆောက်တဲ့နေရာမှာလည်းချင်းလူစုတွေအတွက်ထိထိရရပေါ်ဆောင်လာနိုင်မယ်လို့ပြောလင့်ကြောင်းချင်းမျိုးသမီးရေးသက်ကြွလှုပ်ရှားသူမိုင်နော်မီထန်းကပြောပါတယ်
ဖြစ်ချင်တာပါရဒီအခုချင်းပါတီတွေပူပေါင်းချင်းအားဖြင့်ချင်းပညာသက်တွေပြီးတော့ချင်းနိုင်ငံရေးသမားတွေကစပါးကြီးထဲမှာပေါ့နော်စုစုစီစီနဲ့ပူပေါင်းလာချင်းအားဖြင့်ပိုပြီးမှဟိုအရေးအသွေးပြည့်စုံတဲ့ပါတီတစ်ခုဖြစ်လာမယ်လူထုတွေနဲ့ပိုပြီးမှဟိုချစ်ကျေးမှုပိုင်းမှာပိုပြီးမှကောင်းလာမယ်ဒီချင်းပါတီတွေဟာဆိုရင်ချင်းလူထုရဲ့အတန်ကိုပိုပြီးမှပူစားပြနိုင်တယ်ပြီးတော့ချင်းလူထုရဲ့လူအချင်းနဲ့ပြဿနာတွေကိုလည်းပိုပြီးမှပြီးတဲ့သူတွေဖြစ်တယ်လို့ကျွန်မသာယုံကြည်တယ်ချင်းလူထုအတွက်ဟိုအနာနဲ့ဆင်းနဲ့တည်လာနိုင်တယ်လို့ကျွန်မလည်းတယ
်ချင်းနိုင်ငံရေးပါတီတွေဟာပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲတုန်းကတပါတီဖြစ်ပူးပေါင်းနိုင်ခြင်းမရှိပဲတခြားစီဝင်ရောက်ရှင်ပြန်ခဲ့ကြတဲ့အတွက်ချင်းပြည်နယ်မှာမဲဆန္ဒတနေရာမှာအနိုင်မရရှိခဲ့ပါဘူးဒါပေမဲ့ချင်းပြည်သူတွေလှူလာနေကြတဲ့တပါတီဖြစ်ပေါင်းစည်းလက်ကျပြီးဖြစ်တဲ့အတွက်လာမယ့်ရွေးကောက်ပွဲတွေမှာလာလာကောင်းနိုင်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်တချို့မှာမျိုးဝင်ကြီးကောက်ခံမှုတွေရပ်ဆိုင်းသွားခဲ့ပေမဲ့မွန်ပြည်နယ်အတွင်းမှာတော့ဆက်လက်ကောက်ခံသွားဖို့လွတ်တော်အတွင်းမဲခွဲဆုံးဖြတ်ခဲ့ကြပါတယ်ပြည်နယ်အစိုးရအနေနဲ့ကစီပင်ဝန်ထမ်းလာစားနဲ့ဝန်ထမ်းထက်ခန့်ဖို့အတွက်ဗန်ဒန်ဝေလိုအပ်ချက်ကြောင့်ဆက်လက်ကောက်ခံသွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မိရင်စနိုင်းကလည်းစူးစီးတင်ဆက်ပေးထားပါတယ်
မွန်ပြည်နယ်အတွင်းကမြို့ဝင်ကြီးကောက်ခံဂိတ်တွေကိုပိုက်သိမ်းပေးဖို့ဒုတိယကြိမ်မွန်ပြည်နယ်လွှတ်တော်ဆက်တကြိမ်မြောက်စည်းဝေးမှာအစိုးတင်သွင်းခဲ့ပြီးအစိုးရဘက်ကကောက်ခွက်ခဲ့တဲ့အတွက်အစိုးကမဲခွဲဆုံးဖြတ်ခဲ့ရပါတယ်။အစိုးကမဲခွဲဆုံးဖြတ်ရမှာရှုံးနေသွားတဲ့အတွက်ပြည်နယ်အတွင်းကမြို့ဝင်ကြီးတွေဟာဆက်လက်ကောက်ခံနေပါတယ်။အစိုးချင်းဖြစ်တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကတော့အစိုးနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်။အစိုးထဲမှာပါတဲ့သဘောရက်ကဒီဂိတ်တွေပိတ်သိမ်းခိုင်းတာအခွန်မကောင်းတယ်လို့ပြောတာမဟုတ်ဘူး။ဒါပေမဲ့တို့ရတဲ့ဒီစီလနာဖွဲ့တွေရဲ့
ညဝင်ကြီးကောက်ခံတဲ့ဂိုက်တွေဟာစနစ်တကျမရှိတဲ့အတွက်ခီးတွားပြီးသူတွေအတွက်နှောက်ယှက်ဖြစ်စေတယ်လို့ရင်းအနေနဲ့လက်ဖြစ်ပေါ်စေနိုင်တဲ့အကြောင်းနဲ့ဝေဖန်မှုတွေလည်းရှိနေပြီးဘီနယ်ဆိုရရဲ့ပုံရိပ်ကိုလည်းထိခိုက်စေတယ်လို့မွန်ဘီနယ်လွှတ်တော်ကိုယ်စားလှယ်ဦးချစ်တင်ကပြောပါရတယ်။
စီပင်အတွက်လိုအပ်နေတဲ့ပန္နယံပုံငွေတွေကိုယခုလိုကိုက်ဖွေးပြီးမြို့ဝင်ကြီးကောက်ခံချင်းမျိုးမဟုတ်ပဲအခြားပုံစံနဲ့ရံပုံငွေရရှိအောင်နီလန်းရှာကောက်ခံတည်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။စီပင်ဝန်ထမ်းလာစာနဲ့ဝန်ထမ်းထက်ခဖို့အတွက်လိုအပ်နေတဲ့ပန္နယံပုံငွေတွေကိုတခြားနီလန်းနဲ့ရှာဖွေလို့ရခဲ့ရင်မြို့ဝင်ကြီးကောက်ခံဂိတ်တွေကိုဖျက်သိမ်းပ
နံပါတ်ကတပူပြောင်းသူစီကတိုးလာရွေးဝင်ကြီးကိုကျွန်တော်တို့ဖြတ်တယ်ဒီတိုင်းကျွန်တော်တို့ဖြတ်လို့မရဖြတ်ခြင်းအဖြစ်ဘုံနန်းလာတာကျွန်တော်တို့ဘယ်ကပြီးမှာအဲ့ဒါကိုဘယ်ကရရရအခုရေခွန်အပြင်ကျွန်တော်တို့စီစဉ်ထားတဲ့အခွန်တွေရှိတယ်ထပ်ကောက်မဲ့အခွန်တွေရှိတယ်အဲ့ဒီအခွန်တွေထပ်ဖြည့်ပြီးတော့မှကျွန်တော်တို့ကဒါကိုဖြုတ်လို့ရ
မွန်ပြည်နယ်မှာမြို့ဝင်ကြေးတွေကို2018ခုနှစ်ဇွန်လမှစတင်ကောက်ခံခဲ့ပြီး2017-2018ဘဏ္ဍာနှစ်ဇွန်လမှမတ်လအထိဆယ်လတာကာလအတွင်းမှာကျပ်တန်11,000ကျော်ကောက်ခံရရှိပြီးတော့2018ခုနှစ်ဧပြီလမှဇူလိုင်လထိမှာတော့ကျပ်တန်4,800ကျော်ကောက်ခံရရှိခဲ့တယ်လို့ဘီနက်စီပင်တရားရဲ့အဖွဲ့ကနေသိရပါတယ်
ခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMC လုပ်ငန်းအကောင့်တွေပေါ်မှုတွေထိရောက်မှသာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်နိုင်လိမ့်မယ်လို့ညီပေါ်နိုင်ငံငြိမ်းချမ်းရေးလစ်လာရေးခရီးစဉ်ကိုလိုက်ပါခဲ့တဲ့မွန်ပြည်သက်ပါတီဗဟိုစစ်ဦးစီးချုပ်ပူချုပ်လည်ရီကောင်းကပြောပါတယ်။အသက်96နှစ်အရွယ်မွန်ဝိုင်းရဲ့နိုင်ငံရေးကောင်းဆောင်နိုင်ငွေသိန်းဟာလူကြီးယောဂနဲ့ရန်ကုန်မြို့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။
ပရစီတွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ရာ
။တန်ရင်သတင်းပါကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကတောက်ကြနေမင်းဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါ။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုချိုချိုသိန်းကြီးညာပြပါလိမ့်မယ်ခင်ဗျာ။
2020ခုနှစ်အမေရိကန်ပြည်ထောင်စုဗီဇာကန့်ဆယ်မဲ့အစီအစဉ်အတွက်ရှောက်လော်ရီစတင်လက်ခံနေပြီဖြစ်ပြီးအော်တိုဘလ3ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့တွင်တင်သွင်းကြရမှာဖြစ်ပါတယ်။ရှောက်လော်ရီကိုအွန်လိုင်းကနေပဲဖြည့်ဆွက်တွင်တင်ကြရမှာပါ။တခြားဆောင်ရွက်နဲ့ဖြည့်ပြီးတခြားတနည်းနဲ့တင်သွင်းလို့မရဘူးလို့ရှောက်လော်တင်သွင်းဖို့အခကြေးငွေလုံးဝပေးစရာမလိုပါဘူး။2020ခုနှစ်အတွက်ဗီဇာကန့်ဆယ်မဲ့အရေးအတွက် 9,000 ဖွင့်မှာဖြစ်ပြီးတင်သွင်းတဲ့ရှောက်လော်ရီတွေကနေကြာပန်းရွေးချယ်မှာပါ။ရှောက်ထားခွင့်ရှိတဲ့နိုင်ငံတွေကဘယ်နိုင်ငံမှတော့ခနစ်ရာဂိုင်းလုံးတဲ့ကြော်လုံးနဲ့ဗီဇာကန့်ဆယ်မဲ့ပေါက်သူအရေးအတွက်ရမှာမဟုတ်ပါဘူး။လျှောက်လာဖြည့်ပြီးတင်သွင်းရမယ့် website လေးစာကတော့ www.dvloterry.gov ဖြစ်ပြီးအဲဒီမှာညွှန်ကြားချက်တွေအပြည့်စုံရှိပါတယ်။ဒီကန့်ဆယ်မဲ့အစီအစဉ်ကိုအသုံးချပြီးလိမ်လည်လှည့်ပြဖို့ကြိုးစားတဲ့တခြား website တွေအများပြားရှိတာကြောင့်လျှောက်ထားသူတွေအနေနဲ့ www.dvloterry.gov website မှာပဲအချက်လက်တွေကိုဖတ်ရှုပြီးရှောက်လာဖြည့်တင်သွင်းကြဖို့အမေရိကန်နိုင်ငံသားဌာနကအထူးသတိပေးထားပါတယ်။ရန်ကုန်မြို့အမေရိကန်တန်ရုံးရဲ့ Facebook စာမျက်နှာဖြစ်တဲ့ US Embassy Rangoon မှာလည်းဒီအစီအစဉ်နဲ့ပတ်သက်ပြီးအသိပေးပြောဆိုထားတဲ့ဗီဒီယိုတစ်ခုတင်ထားပြီးတော့ရှောက်လာအတူအယောင်တွေနဲ့ငွေယူလှည့်ဖြားသူတွေရဲ့တားကောက်မဖြစ်ပါစေနဲ့လို့သတိပေးထားပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာဂျပန်နိုင်ငံကို၄ရက်ကြာခီးထောက်ခွာမှာဖြစ်ပါတယ်။ဂျပန်နိုင်ငံတူဆွေမျိုးတော်မှာကျင်းပမယ့်ဆယ်ကျင်းမြောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတယောက်ဖို့အတွက်တွားရောက်တာဖြစ်တယ်လို့နိုင်ငံတော်တမင်ငံပုဂ္ဂိုလ်ရုံးကအောက်တိုဘာလ၂ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။အမေရိကန်တရားဝန်ကြီးတရားသူကြီးဖြစ်ခန့်အဖို့သမ္မတဒေါ်နယ်ထရမ့်ကညီစင်းတင်သွင်းထားတဲ့ဘရက်ကာဗနော့ကိုအတည်ပြုခံထားရေးအပေါ်အကောင်းမြင်သွင်းလင်းချက်ရှိနေတာကိုရောစိတ်မရှိတော့တာကိုပါအထက်လူတော်ရီပက်ဘလီကန်ခေါင်းဆောင်တွေကြာတာပရိနီကပြောဆိုကြပါတယ်။UA ဟောက်ဆာဌာနကဝန်ထမ်းထောက်ဝက်ကျော်ကိုအလုပ်ဖြုတ်ပစ်လိုက်ပြီးဒါမှမဟုတ်အလုပ်ဖြုတ်ပစ်တော့မှာဖြစ်တယ်လို့ကြာသာပေးနေကကြေညာပါတယ်။သူတို့ဟာနောက်အာဖရိကနိုင်ငံကပြည်ပတောင်ရှိသူတို့ရဲ့မလျော်ကန်တဲ့ငွေပေးမှုကိုလက်ခံယူခဲ့တယ်လို့စစ်ဆေးတွေ့ရှိပြီးတဲ့နောက်အခုလိုအရေးယူခံကြရတာပါခင်ဗျာ
။ထိတဲ့ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။အခုနဲ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Derek Smith ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်ကိုမနေ့၈ :00 ကနေ9:00 လိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်ကြည့်ကြတဲ့အတွက်သောတာရှင်များအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.